Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိရေဒီယိုမြန်မာပိုင်းရုပ်သံစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီစီစဉ်ကိုပထမနာရီဝက်မှာရေဒီယိုတိုင်းတို့မီတာနဲ့နားထောင်နိုင်သလိုအစီအစဉ်အပြည့်ကိုလည်း Jodus Lounge TV, Yo ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
တိုင်းပြည်ကထွက်ပြေးသွားရတဲ့ဆီးရီးယားအာဏာရှင်အာဆတ်နဲ့သူမိသားစုရုရှားနိုင်ငံမော်စကိုကိုဆက်ရောက်ပြီးခလုံးခွင့်ယူခဲ့တယ်လို့ရုရှားသတင်းတွေကဖော်ပြပါတယ်။ဆီးရီးယားမှာနစ်ရှင်အုပ်စိုးလာတဲ့အာဆတ်အစိုးရပြုတ်ကျသွားတာဟာဆီးရီးယားပြည်သူတွေအတွက်သမိုင်းသွင်းမဲ့အခွင့်အလမ်းဖြစ်ပြီးဆီးရီးယားအနာဂတ်ကိုဆီးရီးယားပြည်သူတွေဆုံးဖြတ်ရမယ်လို့အမေရိကန်သမ္မတကပြောပါတယ်။ယူကရိန်းမှာအပြစ်ရဖို့အမေရိကန်ရွေးကောက်ခံသမ္မတရဲ့တိုက်တွန်းချက်ထုတ်ပြန်မှုကိုအသေးအချာလှိမ့်လာနေတယ်လို့ရုရှားအစိုးရပြောခွင့်ရသူကပြောပါတယ
်။အဲ့လိုသတင်းတွေပြီးမှတော့အမေရိကန်ကတရုတ်မက္ကဆီကိုနဲ့ကနေဒါသွင်းကုန်တွေအပေါ်အခွန်တိုးကောက်ခဲ့ရင်ဖြစ်လာနိုင်ကြအကြောင်းတွေနဲ့အမေရိကန်ထားနေတိုင်းရင်းသားကလေးတွေကြောင်းပြက်နေကြတဲ့အကြောင်းသတင်းဆောင်ပါတွေကိုတင်ပြပါမယ်။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာ့ပြမမီဒီယာမြေခွဲISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစပ်ပြသတင်းတွေကိုကြားကြရမှာပါ။အခုရေဆုံးတော့ဒီကနေ့မနေ့ထိတဲရောက်သတင်းတွေကိုကိုသားညွန်ကပြောပြပါမယ
်။ထွက်ပြေးသွားတဲ့ဆီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့သူ့ရဲ့မိသားစုတွေရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိလာတယ်လို့ရုရှားသတင်းတွေမှာဖော်ပြပါရတယ်။ဆီးရီးယားအနာရှင်ဟောင်းအာဆတ်မိသားစုကိုရုရှားကခလုံးသွင်းပေးလိုက်တယ်လို့လည်းဖော်ပြပါရတယ်။ရုရှားနိုင်ငံဟာဆီးရီးယားအာဏာရှင်ဟောင်းအာဆတ်ရဲ့နီးကပ်တဲ့မဟာမိတ်ဖြစ်တယ်လို့ပဲအာဆတ်အစိုးရကနိုင်ငံရေးရောစီးရီးယားပါအကူအညီပေးခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာအာဆတ်မိသားစုရဲ့250ကျော်အုပ်စုမှုအဆုံးသတ်သွားတဲ့အထိတ်မှန်မြို့တော်လမ်းတွေပေါ်မှာတော့လူတွေထွက်ပြီးတော့လေးတဲ့တနတ်တွေပြစ်ဖောက်အောင်ပွဲခံကြပါတယ်။မြို့တော်ရဲ့လမ်းတွေပေါ်မှာပျော်ရွှင်အောင်ပွဲခံနေကြတဲ့လူအုပ်ကြီးဟာကျပ်သုံးပွင့်ပါဆီးရီးယားဒေါ်လာရင်းအလံကိုဝှေ့ရမ်းနေကြတာကြည့်ရင်လွန်ခဲ့တဲ့ဆယ်စုနှစ်ကျော်ကအာရဗ်နွေဦးလှုပ်ရှားမှုအစောပိုင်းကာလတွေကိုပြန်ပြီးတော့အမှတ်ရစေပါတယ်။2011ခုနှစ်ကဖြစ်ခဲ့တဲ့အာရဗ်နွေဦးလူလှုပ်ရှားမှုကိုအဆက်ဆွေရကနှိမ့်နှင်းခဲ့တဲ့နောက်လက်နက်ကင်ပုံကံမှုတွေဖြစ်လာပြီးတော့ဆီးရီးယားနိုင်ငံမှာပြည်တွင်းစစ်က14နှစ်နီးပါးရှည်ကြာခဲ့ပါတယ်။သဘုံတပ်တွေဟာဆီးရီးယားနိုင်ငံတွင်းကကျင်းထောင်တွေကိုဖွင့်ပြီးတော့နိုင်ငံရေးကျင်းသားတွေကိုလည်းလွှတ်ပေးခဲ့ပါတယ်။ HTS လို့အတူခေါ်တဲ့ Hayat Tahrir al-Sham အဖွဲ့ကဦးဆောင်တဲ့သဘုံတပ်တွေဟာဆီးရီးယားကအကြီးဆုံးမြို့ Aleppo ကိုသိမ်းပြီးတဲ့နောက်အချိန်တိုတွင်းမှာပဲမြို့တော်ကိုပါရောက်ရှိပြီးတော့ဆီးရီးယားသမ္မတအာဆတ်မိသားစုထွက်ပြေးရတဲ့အခြေကိုစိုက်ခဲ့တာပါ။ဆီးရီးယားမှာအဆက်ပြုတ်ကျသွားတာဟာတရားမျှတမှုအခြေခံဖြစ်ပြီးတော့နှစ်ပေါင်းများစွာနှင်နာခံစားခဲ့ကြရတဲ့ဆီးရီးယားပြည်သူတွေအတွက်သမိုင်းတွင်မဲ့အခွင့်အလမ်းဖြစ်တယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်။ဆီးရီးယားနိုင်ငံကိုကောင်းမွန်တဲ့အနာဂတ်တည်ဆောက်ဖို့အခွင့်အလမ်းရှိတယ်လို့လက်တလောအခြေအနေဟာမတိကျမှုတွေနဲ့အနေရရှိတဲ့အခိုက်အတန့်လည်းဖြစ်တယ်လို့ဆိုပါတယ်။ဆီးရီးယားပြည်သူအားလုံးကိုကိုစားပြုမဲ့ဖွဲ့စည်းပုံတင်တဲ့အစိုးရတဲ့ပေါ်လာရေးဟာဆီးရီးယားလူထုကိုယ်တိုင်ပဲဆုံးဖြတ်ရမှာဖြစ်ပြီးတော့အမေရိကန်ပြည်သူအနေနဲ့ကတော့လူသားချင်းစာနာကူညီမှုတွေနဲ့တတ်နိုင်သလောက်ကူညီသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။လူခဲ့တဲ့ဆင်းနှစ်ခရဲကဆီးရီးယားမြို့တော်မှာပျောက်ဆုံးနေတဲ့အမေရိကန်သတင်းတောက် Austin Tears အသက်ရှင်ရှိနေတယ်လို့အမေရိကန်ဆီးရီးယားဘက်ကယူဆထားပြီးတော့သူ့ကိုနေရာပြန်ခေါ်ဖို့ဆောင်ရွက်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တချင်ထဲမှာတော့ဆီးရီးယားနိုင်ငံမှာအကြမ်းဖက်မှုတွေကိုရှောင်ပြီးတော့ညီသက်အေးချမ်းမှုရှိစေဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပါလေ။ဆလင်းနှစ်ပြင်းစစ်ဖြစ်ပြီးတော့အာဏာရှင်အစိုးရပြုတ်ကျသွားတဲ့နောက်ဆီးရီးယားလူထုအနေနဲ့တည်ငြိမ်ပြီးတော့ငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်ဖို့သမိုင်းတွင်မဲ့အခွင့်အလမ်းရှိလာပြီလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါရတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရပြုတ်ကျသွားပြီလို့ဆီးရီးယားသံတမန်တွေကကြေညာပြီးနိုင်ငံပိုင်းတွင်မှာပဲတူရကီနိုင်ငံကနောက်ခံပေးထားတဲ့လက်နက်ကိုင်အဖွဲ့တွေဟာအမေရိကန်နောက်ခံပေးထားတဲ့ကတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဆီးရီးယားမြောက်ပိုင်းမြို့တစ်မြို့ကိုတိုက်ခိုက်ခဲ့ပါတယ်။တူရကီနောက်ခံပေးထားတဲ့ပြည်သူ့စစ်ညွန်ပေါင်းအဖွဲ့ဖြစ်တဲ့ဆီးရီးယားမျိုးသားတပ် SNA ကဒီဆီးရီးယားမြောက်ပိုင်းမန်ဘတ်မြို့နေရာတော်များများကိုဝန်ရောက်နေရာယူခဲ့ပါတယ်။အဲဒီမှာတော့ကတ်ဥဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ် SDF နဲ့ပြည်ဝင်ထံတိုက်ပွဲတွေရှိတယ်လို့တူရကီနိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။ဒါပေမဲ့လည်း SDF နဲ့ဆက်နွယ်တဲ့ Manbij စစ်ကောင်စီဖွဲ့ကတော့မြို့နေရာတော်များကိုတူရကီနောက်ခံအုပ်စုတွေထိန်းချုပ်ထားတယ်ဆိုတာမဟုတ်ဘူးဆိုပြီးညင်းပါတယ်။ Manbij မြို့ကအုပ်ချုပ်ရေးအဆောက်အုံတွေကိုတူရကီလေကြောင်းတက်ခိုက်ခံရတယ်လို့ SDF ကပြောပါတယ်။တူရကီစစ်တပ်ကတော့တစုံတရာပြောဆိုမှတ်ချက်ပြီးတာမရှိပါဘူး။ Manbij မြို့ဟာ Aleppo ခရိုင်တွင်းရှိပြီးတော့2016ခုနှစ်က IS လက်ထက်ကနေပြီးတော့ American နောက်ခံပေးထားတဲ့ SDF တပ်တွေသိမ်းယူထားခဲ့တာဖြစ်ပါတယ်။SDF အဖွဲ့ကတော့တူရကီကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားပြီးတော့ဒီသာတွင်ကတ်တပ်တွေကိုတိုက်နေတဲ့သဘုံတွေကိုတူရကီကထောက်ခံကူညီပေးထားပါတယ
်။ VOA င်မရိခန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိအိုင်ဒိုမီတာ25 kHz 11865အိုင်ဒိုမီတာ32 kHz 6153ညာနဲ့အိုင်ဒိုမီတာ40 kHz 0533ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြောဖမ်းယူနိုင်ပါတယ်ရှင
်။ View American တိုင်းရဲ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာဇန်နဝါရီလ20ရက်နေ့သူတာဝန်ယူထားရတဲ့တပြိုင်တည်းပဲအပြောင်းအလဲတွေကိုမြန်မာဆက်ဆံဆောင်ရမယ်ဆိုပြီးတော့ကြုံဝါပြောဆိုပါတယ်။နိုင်ငံတွင်းတန်းနဲ့ချီတဲ့ထောက်ထားမဲ့ရွှေပြောင်းလာသူတွေကိုနေရာပြန်ပို့တာ၊တွင်းကုန်ခွန်တင်းကျပ်တာနဲ့ဇန်နဝါရီလ6ရက်လွှတ်တော်ဝင်စီးနေတဲ့အထိကရုံမှာပါဝင်သူတွေကိုလူငင်းချသာခွင့်ပေးတာတွေလုပ်မယ်လို့ဆိုပါတယ်။ဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့လရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်မှာလည်းကိုယ့်ကိုပို့ပြီးတော့ယုံကြည်မှုရှိလာပုံရပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာသူပထမအကြိမ်နိုင်ရတာထက်အခုတစ်ခေါက်ပိုပြီးတော့လူကြိုက်များမှုရလာလေလို့ရလာရဆိုပြီးတော့တနင်္ဂနွေနေ့ကလွှင့်ထုတ်တဲ့ NBC ရုပ်သံတွစ်ဆုံမေးမြန်းကမှာသမ္မတထရမ့်ကပြောပါတယ်ဘလို့မှမဲလိန်လို့မရအောင်လို့အောင်မြင်မှုရခဲ့တာလို့သူထင်တဲ့အကြောင်းလည်းပြောပါတယ်ဒေါ်နယ်ထရမ့်ဟာပြီးခဲ့တဲ့2020ရွေးကောက်ပွဲမှာတော့မင်းမတမာမှုရှိလို့သူရေးနှင်းခဲ့တယ်လို့ယူဆပြောဆိုနေတာပါလက်ရှိသမ္မတဘိုက်ဒန်ဟာတိုင်းပြည်တွင်းနိုင်ငံရေးအကွဲကွဲပြပြဖြစ်အောင်နဲ့ပြိုင်ဘက်တွေအပေါ်မှာတိုက်ခိုက်တယ်ဆိုပြီးတော့လည်းပြစ်တင်ပါတယ်အထူးသဖြင့်2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်ရောက်စီးနင်းတဲ့ဖြစ်ရပ်ကိုတနှစ်ကြာဆုံးဆန်းစစ်ဆေးခဲ့တဲ့အောက်လွှတ်တော်ကော်မတီကိုရွေးကောက်ခံသမ္မတထရမ့်ကအပြစ်တင်ပါတယ်ဒီမိုကရက်ကုစလေ9ဦးနဲ့ရီပပ်ဘလီကန်ကုစလေ2ဦးပါတဲ့ဒီဆုံဆန်းရေးအဖွဲ့ဟာနိုင်ငံရေးအရမကောင်းကြံသူတွေဖြစ်ဆွဆဲပြီးတော့ပုံဝင်လင်းလင်းပြောရရင်တော့သူတို့ကိုထောင်ထဲပို့တင်နေဆိုပြီးတော့ထရမ့်ကပြောပါတယ်သူသမ္မတတာဝန်ယူပြီးပြီးချင်းပထမဆုံးနေ့မှာပဲလွှတ်တော်စီးနင်းမှုနဲ့ဆက်နွယ်ပြီးတော့ဆွဲချက်တင်ထားသူအတော်များများကိုလူငင်းချသာခွင့်ပေးမယ်လို့ဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်။ယူကရိန်းမှာတော့ချက်ချင်းအပြစ်အကြဘူးအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တောင်းဆိုခဲ့တဲ့ထုတ်ပြန်ချက်ကိုရုရှားနိုင်ငံဘက်ကအသေးချာဂရုထားလေ့လာနေတယ်ဆိုပြီးတော့ရုရှားဆူရပြောခဲ့ရသူဒီမီထရီပက်စကော့ဖ်ကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းနဲ့ဆွေးနွေးညှိနှိုင်းဖို့တကားဖွင့်ထားပြီးတော့ညီညာရေးကြိုးပမ်းမှုတွေကိုကြိုးစားရတာဆိုတာသမ္မတပူတင်ကအကြိမ်ကြိမ်ပြောထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။ယူကရိန်းမှာအများဆုံးအပြစ်ခတ်ရစဲကြဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကယူကရိန်းနဲ့ပြင်သစ်သမ္မတတို့နဲ့ပါရီမြို့တော်မှာတွေ့ဆုံပြီးတိုက်တွန်းခဲ့တာဖြစ်ပါတယ်။ရပောင်းတထောင်ကျော်စစ်ပွဲရစဲယူကရိန်းကညှိနှိုင်းဖို့လိုလားတဲ့အကြောင်းလဲသူ့ရဲ့ကိုယ်ပိုင် troop လူမှုကွန်ရက်မှာပြောဆိုပါတယ်။အစအရေကမဖြစ်တဲ့စစ်ပွဲကြောင့်ယူကရိန်းရောရုရှားမှာပါစစ်သည်ထောင်ပေါင်းချီတည်ဆုံခဲ့ရတယ်တယ်လို့ဆိုပြီးတော့လည်းသူကပြောပါတယ်ညီငယ်စကားပြောလို့ဆိုလို့ရှိရင်ယူကရိန်းသမ္မတအနေနဲ့ရုရှားနဲ့ထိစပ်မှန်သမျှကိုတားမြစ်ထားတဲ့အမေရိကကိုဖျက်ပီးဖို့လိုအပ်ပြီးတော့အစ္စတန်ဘူသဘောတူညီချက်နဲ့ဒီမြေပြင်ကလက်တွေ့အခြေအနေတွေကိုခြေခံပြီးတော့ဆွေးနွေးမှုတွေလုပ်ဖို့လိုမယ်လို့လည်းရုရှားအစိုးရပြောခွင့်ရသူကပြောပါတယ်ယူကရိန်းသမ္မတဇယ်လန်စကီရဲ့လူမှုကွန်ရက်မှာတော့2022ဖေဖော်ဝါရီလကစတဲ့စစ်ပွဲတွေအတွင်းယူကရိန်းဘက်ကစစ်သည် 4,300 သေဆုံးပြီးတော့ 3,000 ကျော်ဒဏ်ရာရရှိတယ်ဆိုပြီးဖော်ပြထားပါတယ်။1994ခုနှစ်ကဆီးရီးယားနဲ့အပြစ်ရသဘောတူညီချက်အရပိုလန်ကုန်းမြစ်ကစစ်မဲ့ဆုံဒေသကိုအစ္စရေးတပ်တွေယာယီထိန်းသိမ်းယူထားတယ်ဆိုပြီးအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးကပြောဆိုပါတယ်။ဆီးရီးယားမှာသဘုံတွေကဆီးရီးယားအာဏာရှင်အဆက်ကိုဖျောက်ချလိုက်ပြီးတဲ့နောက်ဆီးရီးယားနဲ့အစ္စရေးနဲ့ကပ်နေတဲ့ဒီဂိုလန်ကုန်းမြစ်ကနေဆက်တနေရာမှာအစ္စရေးဦးကြီးချုပ်ကအခုလိုကြေညာပြောဆိုတာပါ250ကြာသဘောတူညီချက်ဟာပြည့်ပြည့်သွားပြီးတော့ဆီးရီးယားတပ်တွေအဲ့ဒီနေရာကိုစွန့်ခွာသွားတဲ့နောက်လိုအပ်ချက်အရအစ္စရေးဘက်ကနေရာယူထိန်းသိမ်းခဲ့တာဆိုပြီးဒေတညာဦးကပြောပါတယ်လုံလောက်တဲ့စီမံဆောင်ရွက်မှုတွေမရမချင်းယာယီသဘောခန့်စစ်နေရာယူထားမယ်လို့လည်းသူကဆိုပါတယ်ဆီးရီးယားမှာအဆက်ဆူရပြုတ်ကျသွားတာဟာအရှိလေပိုင်းဒေသမှာသမိုင်းတွင်နဲ့နီးတနီးဖြစ်တယ်လို့ပြောပေမဲ့သစ်သာထင်ရှားတဲ့အန္တရာယ်တွေကြုံလာရနိုင်တယ်လို့လည်းသူကသတိပေးပါရယ်ဆီးရီးယားနိုင်ငံမှာအစ်စ်ဖြစ်လာမဲ့စစ်တပ်နဲ့အင်းနီဂျင်ဆက်ဆံရေးငញ្ញန်းနဲ့ဆက်ဆံရေးထူထောင်မယ်လို့လည်းသူကပြောပါရယ်ဒါမှဖြစ်မလာဘူးဆိုရင်တော့အစ္စရေးနဲ့အစ္စရေးနယ်စပ်ကိုကာကွယ်ဖို့လုံနိုင်ချေအားလုံးဆောင်ရွက်သွားမယ်လို့လည်းအစ္စရေးဦးကြီးချုပ်ကသတိပေးပြောဆိုခဲ့ပါရယ်ခင်ဗျာ
တဲ့နွေကိုကိုသားကြီးကိုပြောပြခဲ့တာပါဆက်လက်ပြီးနိုင်ငံတကာသတင်းစောက်ပါနှစ်ပုတ်ကိုတင်ပြချင်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကထိတ်တန်းကုန်သွယ်ပစ်နိုင်ငံတွေဖြစ်တဲ့ကနေဒါတရုတ်နဲ့မက္ကဆီကိုနိုင်ငံတွေပေါ်တွင်းကုန်ကွန်တိုးမြင့်မယ်လို့ချိန်ချောက်ထားပါတယ်ဒါရဲ့ဖြစ်နိုင်မယ့်အကျိုးသက်ရောက်မှုတွေကြောင့် Game for Ball သတင်းပေးပို့ထားပါတယ်ကိုငင်းချ
USMCA လို့ခေါ်တဲ့အမေရိကန်၊ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံအကြားကုန်သွယ်ရေးသဘောတူညီချက်ကို2020ခုနှစ်တုန်းကသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးခဲ့တုန်းကအီလိုနိုက်လယ်သမားဒေးဗစ်အိုက်ဇာမန်တယောက်အမေရိကန်ကုန်သွယ်ရေးမူဝါဒအတွက်အကောင်းမြင်ခဲ့ပါတယ
်။ဒါကလုံးဖို့လိုအပ်တဲ့ကိစ္စတစ်ခုဖြစ်ပါတယ်
။ဒါပေမဲ့လည်းထရမ့်ရဲ့နောက်ဆုံးဆိုရှယ်မီဒီယာလူမှုကွန်ရက်ကနေကနေဒါနဲ့မက္ကဆီကိုနိုင်ငံအပေါ် တွင်းကုန်ကွန်တွေတိုးမြင့်မယ်လို့ပြောဆိုတာဟာ USMCA ရဲ့သဘောတူညီချက်ကိုချိုးဖောက်ရာချပြီးပြောင်းမှုနဲ့ပဲပီးဆက်ဈေးကိုထိခိုက်နိုင်ပါတယ်အမေရိကန်ဟာဒီပစ္စည်းတွေကိုအဲ့ဒီနိုင်ငံတွေကိုတင်ပို့နေတာဖြစ်ပြီးအိုက်ဇမန်လိုလယ်သမားတွေအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ
် Twin
ကုန်ခွန်တိုးမြင့်တာဟာအပြန်အလှန်ဖြစ်စေတဲ့ပြဿနာပါပဲ
ဘူးလို့မြေဥတီရဲ့ Twin ကုန်ခွန်အကုန်လုံးကိုတိုးမြင့်လိုက်မယ်ဆိုရင်တော့ကျမတို့ရဲ့ကုန်သွယ်ပေးနိုင်ငံတွေကတုံ့ပြန်လာမှာပါ
Kimberly Closing ကကယ်လီဖိုးနီးယားပြည်နယ် Los Angeles ကဘောဂဗေဒပညာရှင်ပ
ါ
ချမ်းသာတဲ့တိုင်းပြည်တွေမှာအခွန်ငွေရဖို့တွင်းကုန်ကုန်ပေါ်မှာမှီခိုနေရတာမျိုးတော့မရှိပါဘူ
း To me the word
အပြည်ဒဏ်စာအုပ်ထဲမှာအလှဆုံးစလုံးကတော့တွင်းကုန်ကုန်ပဲဖြစ်ပါတယ
်ပြီးခဲ့တဲ့အော်တိုဘာလတုန်းကရှီကာဂိုစီးပွားရေးကလပ်တစ်ခုမှာ Trump မဲဆွဲစကားပြောစဉ်အခါကဒီလိုတွင်းကုန်ကုန်တိုးကောက်တာဟာအမေရိကန်စီးပွားရေးကိုဘလို့အထောက်အကူဖြစ်စေမလဲဆိုတာပြောခဲ့ပါတယ
်။
နံပါတ်1ကတော့ဒီနိုင်ငံကကုမ္ပဏီတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်။နောက်ဒီထောင်ထဲချီဝင်လာမဲ့ကုမ္ပဏီအစ်စ်တွေကိုပါကာကွယ်ရမှာပါ။စီးပွားရေးကိုအရင်ကနဲ့မတူအောင်တိုးတက်စေမှာပါ
။ပါတီဆွဲမရှိအကျိုးအမြတ်အတွက်မဟုတ်တဲ့အခွန်ဖောင်ဒေးရှင်းရဲ့2024ခုနှစ်ဇွန်လအစီရင်ခံစာအရသမ္မတထရန့်ပထမသက်တမ်းမှာအမေရိကန်ဒေါ်လာဘီလီယံ380တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုတွင်းကုန်ကုန်ကောက်ခံခဲ့တာမှာအမေရိကန်အနေနဲ့80ဘီလီယံလောက်အခွန်အသစ်အဖြစ်ရခဲ့ပါတယ်။သမ္မတဂျိုးဘိုက်ဒန်လက်ထက်မှာအဲ့ဒီတဲကတွင်းကုန်ကုန်တော်တော်များများကိုအရင်တိုင်းထားပြီးဒပိုင်းလျက်ကူးပစ္စည်းနဲ့ရဲစစ်ကားတွေအပါအဝင်အမေရိကန်ဒေါ်လာ18ဘီလီယံဘိုးလောက်တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်ထပ်ကောက်ခဲ့ပါတယ်။အဲ့ဒီနှစ်ခုပေါင်းလိုက်ရင်ပြီးခဲ့တဲ့9နှစ်တာကာလအတွင်းတွင်းကုန်ကုန်တိုးမြင့်ကောက်ခံမှုကြောင့်အမေရိကန် GDP ပြည်တွင်းအသက်တင်ထုတ်ကုန် 3.2% ရာခိုင်နှုန်းလျော့နည်းခဲ့ပြီးအမေရိကန်မှာအချိန်ပြည့်အလုပ်3,400လျော့နည်းခဲ့ပါတယ
်။ Tariffs are not a
Amerika ဆိုင်ပြည်အတွက်ကော Illinois လယ်သမားတွေအတွက်ကော Twin ကုန်ကအာသာချက်မဟုတ်ပါဘူး
။ Ryan Whitehouse က Illinois လယ်သမားဘူရိုရဲ့ဥပဒေပြုရေးဆိုင်ရာညွှန်ကြားရေးမှူးဖြစ်ပြီးလယ်သမားတွေအကြိုလွှတ်တော်အမတ်တွေစီတင်ပြပေးသူပါ။2019ခုနှစ်မှာတရုတ်ဘက်ကအမေရိကန်ပဲပီးဇက်ပို့ကုန်အပေါ်တုံ့ပြန်ကုန်ကောက်ခံခဲ့ပြီးတခြားနေရာကပဲပီးဇက်တွေဝယ်ခဲ့ပါတယ်။ဒီနှစ်မှာလည်းတရုတ်နိုင်ငံကအမေရိကန်ပဲပီးဇက်တင်သွင်းတာ18ရာခိုင်နှုန်းလောက်အထိကျသွားပြီး2016ခုနှစ်တုန်းက40ရာခိုင်နှုန်းအထိရှိခဲ့တာပါ။တရုတ်အကောက်ခွန်ချက်လက်တွေအရဘရာဇီးကပဲပီးဇက်တွေကတော့86ရာခိုင်နှုန်းအထိရှိခဲ့ပါတယ်။တွင်းကုန်ကုန်အစ်စ်တွေအပြန်အလှန်ကောက်ခံကြရင်ဈေးကြတာနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြောင်းမှုနဲ့ပဲပီးဇက်လယ်သမားတွေထိခိုက်ဖို့ရှိတယ်လို့ White House ကစိုးရိမ်နေပါတယ
် And if you look at
အရင်က Trump ဆိုရသွားခဲ့တဲ့လမ်းကြောင်းကိုကြည့်ရင်စိုးရိမ်မှုတွေဖြစ်စေတဲ့လမ်းကြောင်းပါပဲကျွန်တော်တို့ကဒီဈေးဝက်ကိုပိတ်တာမဟုတ်ပဲဖွင့်ထားစီစဉ်တာပါ
We're going to have the biggest
ကျွန်တော်တို့သက်တမ်းကာလအတွင်းအကြီးဆုံးစိုက်ပျိုးရေးကုန်သွယ်မှုလုံငွေအများဆုံးပြလာတော့မှာပ
ါ
သမိုင်းရတော့ဒီမှာနိုင်တဲ့လူရှိမှမဟုတ်ပါဘူ
းဒါကြောင့်အခုလိုတင်းတင်းမာမာပြောဆိုမှုတွေဟာတွင်းကုန်ကုန်အစ်စ်တွေဖြစ်မလာဖို့David Eisenman လို့လည်းသမားတွေကမျှော်လင့်နေပါရယ်ခင်ဗျာ
။ကိုကြီးကပြပြခဲ့တာပါ။2022ခုနှစ်စည်ရင်အရအမေရိကန်နိုင်ငံမှာအကြောင်းပြကြတဲ့ចောင်းသားတွေတဲမှာဌာနေတိုင်းသားကလေးတွေចောင်းပြတာကတပွဲလောက်ရှိနေကြတာတွေ့ရပါတယ်။ဘာကြောင့်ပါလဲ။ဒီကြောင့် AP သတင်းဆောင်ပေါင်းကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါမယ
်။ COVID-19 ကရောဂါကြောင့်အမေရိကန်ပြည်နယ်တိုင်းလူလူကစာတင်ចောင်းတွေမှာအခုချိန်ထိចောင်းတက်ပြက်ကွက်နှုံတိုးလာနေသေးပါ။ဒီတဲမှာပြက်ကွက်မှုနှုံအများဆုံးကတော့အလက်စကာပြည်နယ်ကဌာနေတိုင်းရင်းသားကလေးငယ်တွေဖြစ်တယ်လို့ AP သတင်းဌာနရဲ့ကောက်ယူတဲ့စစ်တမ်းတွေမှာဖော်ပြပါတယ်
One of the reasons why there's a lot of absenteeism is because it's a norm.
ကျောင်းပြကြတဲ့အကြောင်းရင်းတစ်ခုကတော့ကလေးတွေကျောင်းမသွားလဲဘာမှထူတာမဟုတ်ဘူးဆိုတာမျိုးမြင်နေကြတာကြောင့်ပါသူတို့မှမျော်လင့်စရာဘာနာကတ်မှမရှိဘူးဆိုတာမျိုးလည်းမြင်ကြပါတယ်။မျိုးဆက်နဲ့ချီကြီးပြင်းလာတဲ့အတိုင်းဝိုင်းထဲမှာလည်းကိုယ့်အိမ်နဲ့ဘဝရှင်သန်ရက်တည်းဒီကြားထဲမှာပဲလက်ပတ်ခဲ့ကြတာပါ
။အမေရိကန်ပြည်ထောင်စုကပြည်နယ်34ခုမှာကောက်ယူထားတဲ့စစ်တမ်းတွေအရကတော့2022-2023ပညာသင်နှစ်အတွင်းကျောင်းတက်ပြက်ကွက်မှုနှုံးရဲ့တဝက်လောက်ဟာအမေရိကန်ဌာနေတိုင်းရင်းသားတွေပါ။ဒီပမာဏဟာပြည်နယ်အတိုင်းအတာနဲ့နှိုင်းယှဉ်မယ်ဆိုရင်တခြားလူမျိုးစုတွေထက်900ခန့်နှုန်းနီးပါးပိုများနေတာပါ။ထာနေအမေရိကန်နေတက်နေတဲ့အကြောင်းအများစုကတော့ဆင်းရဲပြီးကျန်းမာရေးပြဿနာအများအပြားရှင်ဆိုင်နေရတဲ့ထာနေအမေရိကန်ကျောင်းသားတွေအတွက်အကူအညီတွေပေးနေပါတယ
်။
ကျမတို့အနေနဲ့ကအစိုးရသတ်မှတ်ပေးထားတဲ့တည်တံ့နေရာမှာပဲနေရပြီးတော့အသက်ရှင်ရပ်တည်နိုင်ဖို့အတွက်ကိုမင်းရုံးကန်နေရပါတယ်။ပြီးတော့ကျမတည်သလောက်ကျောင်းသူကျောင်းသားတွေကိုယ်တိုင်ကလည်းမင်းရုံးကန်နေရပါတယ်။အထူးသဖြင့်ကိုဗစ်ရောဂါကပ်ကြီးပြီးတဲ့နောက်ပိုင်းမှာသူတို့ရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကပိုးပြီးတော့မြင့်တက်လာခဲ့ပါတယ်။ ဒီလိုမျိုးအခြေအနေတွေနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့ကျောင်းသူကျောင်းသားတွေအနေနဲ့တံပြီးတော့ရုံးထလာနိုင်တာကလည်းတကယ်ကိုမယုံနိုင်စရာပါပဲ
အတိတ်တုန်းကဌာနေတိုင်းသားတွေရဲ့ယဉ်ကျေးမှုဘာသာစကားနဲ့အစဉ်လာတွေကိုဖျောက်ဖျက်ပစ်ဖို့အမေရိကန်အစိုးရကဖွင့်လင်းခဲ့တဲ့ကျောင်းတွေအပေါ်အယုံကြည်မရှိဖြစ်နေတာတွေကိုလည်းပြောင်းလဲဖို့လိုတယ်လို့ဆိုပါတယ်အဲ့လိုမှမဟုတ်ရင်တော့ဖြစ်ပျက်ခဲ့တဲ့တမိုင်းကျောင်းတွေကိုဌာနေတိုင်းသားတွေအနေနဲ့သင်ခန်းစာတစ်ခုအနေနဲ့မှတ်ယူပြီးသူတို့ရဲ့အချိန်တွေကိုပညာရေးမှရင်းနှီးနှုံနှံဖို့ဆိုတာသင့်တော်တဲ့လုပ်ရက်တစ်ခုအနေနဲ့ရှုမြင်သုံးသပ်ကြမှာမဟုတ်ဘူးလို့ပြောဆိုလို့နေကြပါတယ်ခင်ဗျာ
အခုတော့အပတ်စဉ်အစီအစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်ရခိုင်မြောက်ပိုင်းမှာစစ်ကောင်စီအစစ်မှုထမ်းဥပဒေနဲ့ရိုဟင်ဂျာအဖွဲ့တွေကိုလက်နက်တပ်ဆင်ပေးပြီးအရက်ခတ်တပ်တော်အေအေကိုပြန်တိုက်ခိုက်နေတဲ့အတွက်ပဋိပက္ခတွေပို့ပြီးဆိုးအားလာနေတဲ့ကြောင်းလူခွင့်ရေးလှုပ်ရှားသူရိုဟင်ဂျာလူငယ်ကိုစာနီဆိုးကပြောပါတယ်။မိုင်းဂျန်နိုင်ကအခုလိုမင်းပြန်ထားပါတယ
်။အဲ့တော့ကိုစာနီဆိုးကမြန်မာနိုင်ငံကနေထွက်လာတာမကြသေးဘူးပေါ့နော်မကြသေးဘူးလောလောလတ်လတ်ဖြစ်နေတဲ့အချိန်ဆိုတော့အခုဒီအာရကတက်တော် AA နဲ့ဒီစစ်ကောင်စီဂျာမာရောဒီရိုဟင်ဂျာတွေရဲ့အခြေအနေကဘယ်လိုရှိလဲရှင်အခုနောက်ဆုံးကတော့
အခုနောက်ဆုံးအခြေအနေဆိုလို့ရှိရင်ရိုဟင်ဂျာဂျန်ရဲ့တပ်ပုံစံမျိုးဖြစ်နေတယ်အဲ့တော့သူတို့ကအခုဒီဘူတီတော်ဖက်မှာစစ်တိုက်ပွဲမရှိပေမဲ့လေရိုဟင်ဂျာတွေအခြေအနေဆိုလို့ရှိရင်သူကဂျိုင်းရဲ့ပုံစံကိုလေတနေ့နေ့တရင်တွေတွာလာခွင်းတော့လုံးဝမရှိဘူးဖြစ်နေတယ်အဲ့တော့သူတို့ကအဲစစ်ကောင်စီကအရှင်အခဒီဥမာဆိုလို့ရှိရင်တလအနည်းဆုံးတစ်ခါတော့သူတို့က AI state တွေလေတွာပြီးတော့အလိုမျိုးလောက်ခတာရှိတယ်ဒီအရင်သားပြည်သူတို့ကမန္တလေးချင်းချုံမှုတစ်ခုဖြစ်ပါတယ်အဲ့တော့လက်ရှိအဓိကကရိုဟင်ဂျာတွေခံစားနေရတဲ့ခံစားချက်ကဆိုလို့ရှိရင်တော်တော်လေးပြင်းထန်တယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်သူတို့ကလူမျိုးတစုကစနေတက်ကြပေါ့လေဟိုနေဝတ်တွေအောက်ကကြွေးကြဆက်ဆံခံနေရတယ်ဆိုတော့အခုဒီလူမျိုးပြန်ဆက်ဖိလာတာခါကျတော့သူတို့ရဲ့ခံစားချက်ကအင်မတန်မှဟိုပြင်းပြင်းထန်ထန်ရင်ဆိုင်နေရတာပဲကျွန်တော်တို့ကြုံလို့ရပါတယ်ဟုတ်
အဲ့တော့ရိုဟင်ဂျာလူငယ်တွေကိုအခုစစ်သားဖြစ်စုဆောင်ခံနေရတဲ့အခြေအနေမှာပေါ့နော်သူတို့ကိုဒီဟိုမြန်မာစစ်တပ်ကနေပြီးတော့သူတို့ဒီအခုအရကတက်တော်နဲ့တိုက်တဲ့တိုက်ပွဲတွေမှာဒီရိုဟင်ဂျာလူငယ်တွေကိုအတင်းကျပ်စုဆောင်းနေတယ်ပေါ့နော်။နောက်ရိုဟင်ဂျာတွေကိုယ်တိုင်ကပါဝင်ပတ်သက်နေတယ်လို့ငြိမ်းချမ်းရေးကိုလိုလားတဲ့ဒီလိုရိုဟင်ဂျာလူငယ်တအုပ်အနေနဲ့ဘလို့ကြော်ဖြတ်တင်တယ်ကိုယ့်ရဲ့အတွေ့အကြုံပေါ့အခြေခံပြီးတော့ဘလို့လုပ်တင်တယ်လို့မြင်လဲရှင်
။ဒီကကြော်ဖြတ်တင်တာကဘာလဲဆိုလို့ရှိရင်ဒီရခိုင်တက်တော်နဲ့ဒီစီကောင်စီကဒီတိုက်တိုက်မှုလေအချုံချင်းနဲ့ရင်ဆိုင်နေတာကကြတော့ပထမဆုံးကဒီစစ်တွေနဲ့ရတဲ့တော်ဘူတီတော်မောင်းတော်ဖက်မှာဆိုလို့ရှိရင်တတတီစိုးစုံတယ်ပြီးရင်သူတို့စီတွားပြီးတော့မှဒီခမ်းမြောက်တော်မှာလက်နဲ့ခံရမယ်လက်နဲ့မခံဘူးဆိုလို့ရှိရင်လည်းဒီလိုလှုပ်မယ်ဆိုလို့ကျဉ်ကျုံမှုတွေတအားကြီးလောက်ခဲ့တာခါကျတော့ပြည်သူတို့ကငိမ့်ပိုင်ခင်းမရခဲ့ဘူးဆိုတော့သူတို့အထီးအရမ်းမှနေ force conscript လောက်ခံရတာဖြစ်ပါတယ်အဲ့တော့ဒီဒီလိုမျိုးအကျင့်တွေမှာအဓိကကဒီလိုမျိုး physics ကိုပြင်ဆင်ဖို့တက်ကိုပါရေးကြည့်တယ်ဆိုလို့ရှိရင်အဲ့လိုမျိုးပရမဆုံးအဲ့လိုမျိုးအောက်ရှုပ်တဲ့ဒီအာနာရှင်ချင်းအောက်ရှုပ်တဲ့အောက်ရှုပ်မှုတူပေါ့လို့ဒီကိလို့ဟာရေးကြည့်ပါတယ်အဲ့တော့ဒီနေရာမှာစီကောင်စီရဲ့ဒီ legitimacy နဲ့ administration မရှိဘူးဆိုလို့ရှိရင်လည်းဒီကိစ္စဖြစ်ဖို့မရှိဘူးလေနော်ဟုတ်
အဲ့တော့အခုကိုစာနီဆိုးကိုရိုင်းပေါ့နော်ရခိုင်မြောက်ပိုင်းမှာရင်ဆိုင်ခဲ့ရတဲ့ Ranger လူငယ်တအုပ်ရဲ့အထွေထွေဆိုတော့ဘာတွေပြောပြနိုင်မလဲရှင
်အဓိကကျွန်တော်ဆိုလို့ရှိရင်2016မှာဆေးတဲ့အောင်ခဲ့တယ်အရန်ကြီးကြိုးစားခဲ့ရတာပေါ့လေဟိုမှာဟိုအရန်ကြီး Ranger ဆိုတော့ Ranger ဖြစ်နေတာကကြတော့ပညာသင်ကြားဆုံးအခြေခံရတဲ့ပညာသင်ကြားဆုံးဆိုလို့ရှိရင်ကျွန်တော်ဆေးတဲ့အထိပေါ့အရန်ပြင်မဲ့ခဲ့ပြီးတော့အရန်ကြီးဟိုတောက်ခခံပြီးတော့ပေါ့လေဟိုတော့ဒီတော့လည်းဆေးတဲ့အောင်ခဲ့တယ်ဒါမဲ့ရင်းကြမလို့တက်ခုတက်ခုမရခဲ့ဘူးအဲ့တော့ဆိုတော့တက်ခုတက်ခုမရခဲ့ဘူးဆိုပေမဲ့လည်းဒီ online တွေကြာလာတဲ့အခါကျတော့ online ကို online platform မှာနေကျွန်တော် opportunity တက်ခုယူပြီးတော့မှ online class တွေတက်ခတာဖြစ်ပါတယ်ဟုတ်ကဲ့
အဲ့ရနေပြီးတော့မှအဲ့လိုဖြတ်တန်းခဲ့ရတဲ့ခါမှာအခုဒီ2019မှာဒီမြန်မာစစ်တပ်ကနေပြီးတော့ဗောနော်ဒီ Rohingya တွေကိုမြန်မာစစ်တပ်ကအင်အားသုံးပြီးတော့ဖိနှိပ်တဲ့ခါမှာဒီနေမြရှင်းလေးရေးဆိုတဲ့အကြောင်းပြချက်နဲ့ဖိနှိပ်တဲ့ခါမှာလူမျိုးတုံးတပြက်တဲ့အဆင့်တီရောက်ခဲ့ဆိုဆွဲချက်တွေထွက်လာခဲ့တယ်နောက်ပြီးတော့အခုဆိုရင် ICC ကနေပြီးတော့ဒီ Rohingya တွေကိုနေရရင်ကနေအတင်းကျပ်မောင်းထုတ်မှု နောက်ပြီးတော့ဒီဖိနှိပ်မှုတွေနဲ့ပတ်သက်ပြီးတော့သူတို့ဒီမြန်မာစစ်ကောင်စီဘုံချုပ်မှုကြီးမရောက်နိုင်ဟိုတရားစွဲနိုင်ပြီပေါ့နော်ဖန်ဝရန်ထုတ်ဖို့ဆိုပြီးတော့အခု ICC ရှေ့နေချုပ်ကဒါဖန်ဝရန်လျှောက်ထားချက်ကိုတင်လိုက်ပြီပေါ့လေဆိုတော့အဲ့ဒီခါကတကယ်တမ်းမှာရိုဟင်ဂျာတွေအတွက်ဘလို့တရားမျှတမှုရဖို့အစ်စ်မှာပေါ့ဘလောက်ထိရေးပါလဲရှင်
နောက်တည့်ရေးပါလဲဆိုလို့ရှိရင်ရိုဟင်ဂျာကိုလူမျိုးနွယ်သက်ဖြစ်ဖို့သူတို့ပယ်လန်လောက်ထတာကဒီ2010ခုမှာတော့မဟုတ်ပါဘူးသူတို့က1960နှစ်ဒီအာနာရှင်နေဝင်ဦးနေဝင်စာနာသင်္ကေတကသူတို့ systematic plan လောက်ထတာကျွန်တော်တွေ့ရတယ်ဥပမာဆိုလို့ရှိရင်ဒီအခု2010ခုမှာပဲ2010ခုမှာပဲဒီဂျူရီယာအကြီးစေဖိတာကကြတော့လူတွေကကဘာတင်းနေရှာရှာနဲ့တွေ့ဟိုကြာတိကဖိပါတယ်အဲ့တော့ဒီ2010ခုမှာဒီဖိရကြောင့်မို့လို့ဒီဥမာကိုဒီ ICC ကထွက်လာတဲ့ဖိဝင်ရုံထုတ်ဖို့လျှောက်တဲ့ဟာဒီ ICC ဆက်နေလျှောက်တော့မစ္စတာကယ်ရီမကန်ကကြောက်တာထင်ခဲ့တာဖြစ်ပါတယ်။ဒါကိုကျွန်တော်တို့ကရင်းကြကွန်ပျူတာနဲ့ဒီလဲကြိုးဆိုပါတယ်။ဒီဟာဒီဒီရင်းကြတွေကတွေ့တဲ့ဒင်းကောင်းမဟုတ်ပင်နဲ့မြန်မာပြည်သူပြည်သားအလုံးဒင်းကောင်းဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီအာနာရှင်စနစ်ဒီဒီရင်းကြတက်တဲ့အတွက်ကိုသူတို့ရင်းကြကိုပဲသူတို့ target တပ်ပြီးတော့မှလူကွင်းရာဇဝမှုကျိုးလုံတာတွေမဟုတ်လူကွင်းရှုဖို့ဒါတွေမဟုတ်ပါဘူးတနင်္ဂနွေလုံးကိုပဲသူတို့ကျိုးလုံခဲ့တဲ့ဒီ city ကို DICC ကပယ်ဝင်တော့ဖို့ရှောက်တတ်ခဲ့တာဒီမြန်မာတတိယကတစ်ခုဖြစ်ပါတယ်အဲ့တော့ဒါနဲ့ပဲသက်ပြီးတော့ဒီဥမာဒီ ICC ကဒီကမ္ဘာကွန်ရုံးကကမ္ဘာ jurisdiction ကဒီပယ်ဝင်ထောက်တဲ့ဟာဒီ Africa ရဲ့ကောင်းဆောင်တွေတွေ့မဟုတ်ပေနဲ့အရှေ့တောင်အရှေ့တဲ့ကဒီရာဇဝေးကောင်းတွေတွေ့လည်းရှိပါတယ်ဆိုတာဟာလည်းပဲဒီသူတို့ပြတင်ခဲ့တာဖြစ်ပါတယ်ပေါ့လေဒီနောက်တစ်ခုကဒီလိုမျိုးဘီသူဝိဖီဖီဆီယနာချင်းဖီဖီဒီလက်နေခိုင်အုပ်စုတက်ကဒီပါဝါရှိတဲ့သူတို့ဖီဖီဒီလိုမျိုးရာဇဝမှုတွေလူသားမျိုးတွေပေါ်ရာဇဝမှုကျိုးလုံနေဆိုလို့ရှိရင်သူတို့တဲ့ကဘာကြီးကကဘာကြီးရဲ့ jurisdiction ကဘာကြီးရဲ့ဟိုဆောင်ချမှုကကြီးပါတယ်ဆိုတဲ့ဟာကိုသူတို့ပြတင်ခဲ့တာလည်းဖြစ်ပါတယ်ပေါ့လေဟုတ်
အဲ့တော့အခုဒီကိုစာနီဆိုးကအခုဒီအမေရိကန်နိုင်ငံခီးစင်မှာပေါ့နော်ဒီနိုင်ငံသားရေးဌာနကအမေရိကန်အရာရှိတချို့နဲ့လည်းဟိုတွေ့ဆုံဆွေးနွေးခဲ့တဲ့နောက်ကွန်ဂရက်လွှတ်တော်ဘက်မှာလည်းတာဝန်ရှိတဲ့လူတွေနဲ့ဒီရ ेंजर ရေးတွေ့ဆုံဆွေးနွေးတာတွေလည်းရှိနေတဲ့ခါကျတော့အဓိကဒီ ranger အခုနောက်ဆုံးရင်ဆိုင်နေရတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့ဒီ American ဘက်ကအဓိကစိုးရိမ်ချက်တွေဘာတွေတွေ့ရလဲရှင
်ကျွန်တော်တို့နဲ့တွတ်ထွေးတဲ့ခါကျတော့အထူးသဖြင့်ဒီအချက်၃ချက်ပေါ်ချိန်ခင်ကျွန်တော်ဆွေးနွေးတင်ခဲ့တာရှိပါတယ်ပရမတ်တစ်ချက်ကဒီစီကွန်စီကိုပေါ့နော်ဒီသူတို့ကအဓိကဆိုလို့ရှိရင် ranger မကားပဲနဲ့တခြားတနိုင်ငယ်လုံးမှာပေါ့လေသူတို့ရရဆက်ဆက်သူတို့ air strike လုပ်နေတဲ့ဟာကို aviation pool မှာသူတို့ section ရှာပုံနဲ့ဒါကအမြင်ဆုံးဆုံးရဖို့ကျွန်တော်တို့ request လောက်တာဖြစ်ပါတယ်နောက်တစ်ခုကဒီအခုတနိုင်ငယ်လုံးမှာလူသားချင်းစာနာတောက်ထိုက်ရပြတ်ထုတ်နေတဲ့ဟာကိုသူတို့က humanitarian corridor ဖြစ်ဖြစ်ဒီနေစေးတလျှောက်မှာ humanitarian corridor ဖြစ်ဖို့မှာရခိုင်မှာဆိုလို့ရှိရင်လည်းဒီ Bangladesh border နဲ့ humanitarian corridor တခုတိုက်ဆော့ပြီးတော့မှ humanitarian assistance ဖြစ်သူတွေရဖို့ကိုသူတို့ပြင်တိဖြစ်ဖို့လေအဲ့တော့နောက်တစ်ခုကဒီ Ranger လိုမျိုးဒီပြင်းနေအရင်ပြင်းနေကဒူဒန်ဆက်ဖြစ်တော့အထွေကြောင့်မလို့ဒီလိုမျိုးထိရောက်တဲ့အဖြစ်တစ်ခုမရဘူးဆိုလို့ရှိရင်လည်းတပြေးပြေးဒီပူဆိုးလာရင်လည်းအလားလာတယ်ကျွန်တော်တွေ့မြင်ရတယ်ဒါကြောင့်မလို့ safe zone ပေါ့လေအဲသူရတဲ့ဒီ safe zone တစ်ခုကဒီဥမာ UN resolution နဲ့ဥမာ China ကမြင်တဲ့မြန်မာ sequence effect ကိုရက်တဲ့အခါကျတော့သူပြည်သူနဲ့ပြေရှားမယ်ဆိုလို့ရှိရင်သူတို့ UN resolution နဲ့အစ်မပြေတဲ့အခါကျတော့သူတို့ကဒီ Bangladesh အစိုးရနဲ့ဟိုလားတူသဖြင့်ဒီ American ရဲ့ဒီဟိုအမေရိကန်ရဲ့ဟိုအကူအညီနဲ့ပေါ့လေပရင်းကြတွေတက် safe zone တစ်ခုတည်ဆောက်ဖို့ကျွန်တော်ရင် request လုပ်တာဖြစ်ပါတယ်သူတို့ကလည်းပဲဒီအဖို့သူတို့အရင်ကြီးအလေးထားပြီးတော့မှကျွန်တော်တို့ကြိုးစားမယ်လို့ပြောပါတယ်ဟုတ
်โอเคအဲ့တော့အခု American နိုင်ငံမှာလည်းနောက်ဆိုရင်အခုအစိုးရအပြောင်းလဲဖြစ်လာတော့မယ်ပေါ့နော်အခုရွေးကောက်ခံသမ္မတ Donald Trump တက်လာရမယ်အစိုးရအနေနဲ့ဟိုသူတို့ Ranger အရေးကိုဟိုဘယ်လောက်ထိဟိုစိတ်ဝင်စားနေเนี่ยที่อกุณีไปส่งเยนามเลยก็ပြောเลยแหละ
ชิอกุณีတော့ဆက်ရှိနေမှာကွာဟိုမှာဆိုလို့ရှိရင်လေဒီဒါဒီ constitution နဲ့တွားနေတယ်ဆိုတော့ဟိုမှာဒီလူပြောင်းလဲရင်လည်းပဲ constitution လည်းပြောင်းလဲနိုင်မှာတော့မဟုတ်ပါဘူးလေဆိုတော့ဒီအကွင်တော့ဆက်ရှိနေမှာပါလူညာတွေ့ပေါ်တခြားလူညာတွေ့ပါသူတို့ရဲ့စိတ်ဝင်စားမှုကသူတို့ပြောတာရှိတယ်ကျွန်တော်တို့ကနည်းနည်းဒီပြောင်းလဲရှိရင်လည်းပဲဒီ နေနာကင်ရိုဟင်ဂျာတွေတဲ့ဒီလူမျိုးလုံးတက်ပြည့်ခံရတဲ့ရိုဟင်ဂျာတွေတဲ့ပြီးတခြားလူကွင်းရှုဖို့ခံရတဲ့သူတွေတဲ့ကျွန်တော်ရဲ့ support ကမြင်တဲ့ရှိပါတယ်ဟုတ်လေသူတို့ရဲ့နေဦးတော်လုံးရဲ့ fake မှာဆိုလို့ရှိရင်လည်းသူတို့မြင်တဲ့ရက်ထည်ပါတယ်ဆိုတဲ့ဟာလေးကျွန်တော်သတ်တွေ့ရပါတယ်ဟုတ်
အဲ့တော့အခုကိုစားနေဆိုးက Ranger လူငယ်တအူးနောက်ပြီးတော့လူခွင့်ရေးမှာလည်းဟိုတကယ်ကိုတက်တက်ကြွကြွပါဝင်လှုပ်ရှားတဲ့သူတအူးလည်းဖြစ်တဲ့ခါကြတော့ဒီအခုနေဦးတော်လှန်ရေးနဲ့ပတ်သက်ရင်ကိုဇာနီဆိုရဲ့ခံချက်ကရောဘာလဲရှင
်ဒီနွေဦးတော်လည်ရင်းနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဒီနွေဦးတော်လည်ရင်းကအဲကဘာမှာပေါ့လေအရင်ကြီးဘိုးမတစ်ခုယူလို့ရမယ်အဲ Sprint Revolution လို့ပြောလို့ရပါတယ်ဘိုးမဆိုလို့ရှိရင်ဒီအာပေါ့လေဒီဒီလိုမျိုးအဲ Revolution ဒီကဘာပေါ်မှာဖြစ်ခဲ့တာလည်းရှိပါတယ်သူတို့လည်းဒီပေါ့လေဒီအရှင်ကတော်တော်ခွင့်အထွေမှာသူတို့ဒီအောင်းအောင်းမင်းမင်းအောင်မြင်ခဲ့တာလေကျွန်တော်တို့မှလည်းတွေ့တွေ့တယ်။ဥမာပြုမယ်ဆိုလို့ရှိရင် STM ပါ။အခြေတီမိုးမှဆိုလို့ရှိရင်လည်းဒီလိုမျိုး population ပြုပြီးတော့မှပြည်သူတွေရဲ့စန္ဒပေါ့လေသူပြည်သူတွေရဲ့ power ကိုအဓိကပြည်သူတွေရဲ့ leadership ပြည်သူတွေရဲ့ power ကိုအသုံးချတာကကြတော့အောင်မြင်မှုကရခဲ့တာဖြစ်ပါတယ်။အဲ့တော့ဒီမြန်မာနေရွတော်လေးမှာအဓိကရန်တူချတဲ့ချက်ကပါလဲဆိုလို့ရှိရင်အချင်းဖက်စစ်ကောင်စီမှဆိုလို့ရှိရင်စစ်တန်းအရဆိုလို့ရှိရင်သူတို့ငါးတင်းတော်မပြေးတဲ့စစ်တပ်ကိုမြန်မာကျွန်တော်တို့ပြည်သူတွေက၅သိန်းလောက်ပြည်သူတွေကဆန့်ကျင်တယ်ဆိုတဲ့ဟာဒီကဘာမှာအဲတမိုင်းထွင်ရည်မျိုးလို့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ရဲ့ဒီနေဦးတော်လည်းရဲ့ဒီမကြာခင်အထွေပေါ့လေအဲအောင်မြင်ပါမယ်လို့ကျွန်တော်အဲကြည့်မိပါတယ်
โอเคအဲ့တော့နောက်ဆုံးမေးခွန်းကတော့အခုဒီ Rohingya တွေကသူတို့ခုဒီရခိုင်ပြည်မြောက်ပိုင်းမှာသူတို့နေရရင်ပြန်ရေးလူလာတယ်ထူးသဖြင့်နောက်ပြီးတော့ဟိုငင်းချမ်းစွာအတူရှင်ထွဲနေထိုင်ရေးကိုလူလာတယ်ဆိုတော့အဓိကတောင်းဆိုချက်သူတို့ရဲ့ဆန္ဒတွေရှိနေတဲ့အချိန်မှာအခုဖြစ်နေတဲ့ပဋိပက္ခတွေပေါ်မှာကြတော့ဒီ Rohingya တချို့ကနေပြီးတော့ဒီပြန်ပြီးတော့ပေါ့နော်အာရခတတ်တော်ကိုပြန်တိုက်ဖို့ဆိုပြီးတော့ဒီမြန်မာစစ်ကောင်စီနဲ့ပူးပေါင်းတာမျိုးတသက်ကိုယ့်အကိုလက်နဲ့ဆွဲကင်ပြီးတော့ဟိုတိုက်နေတဲ့အနေထားတွေလည်းရှိနေရဲဆိုတော့တဲ့တင်းနေလည်းပေါ်ထွက်နေတဲ့ခါကြတော့အခုဒီ Rohingya လူငယ်တအုပ်နေနေရကြတော့ဒီအခုဖြစ်နေတဲ့အနေထားမှာပေါ့နော်တကယ် Rohingya ဒီလူလားချက်ကိုဘယ်လိုပြောပြနိုင်မှာရှိ
ဟုတ်ကဲ့ကျွန်တော်တို့ဖုံးမင်းလေးလေးပြောမယ်ဆိုလို့ကျွန်တော်လူလာတာကရခိုင်ပြည်နယ်မှာလူမျိုးပေါင်းစုံနဲ့တဟတာရှိရှိနေတိုင်းနိုင်ဖို့ဟုတ်ကဲ့ကျွန်တော်လူလာတာဖြစ်ပါတယ်အဲ့တော့ဒီဘယ်သူပါပဲလို့တော့ကိုမဆိုလို့ရှိရင်ဒီစနေနဲ့တကြခွေးကြဆက်ဆံခံနေရတဲ့လူတွေကိုကြတော့ဘယ်သူလာပြီးတော့ဘယ်သူဖြစ်ဖြစ် brain wash လို့ကရင်လွေဟိုကသူတို့ပြရာရေးပဲပင်ထားတယ်သူတို့မှာအတွေ့အကြုံနေပါအောင်သူတို့ systematic လုပ်တာတယ်ဆိုတော့ဘယ်သူပဲသူတို့ကဒီ brain wash approach ကသူတို့အတွက်ရင်းကြီးအဆင်ပြေပါတယ်အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်ဥမာဘင်္ဂလားဒေ့ရှ်နိုင်ငံကတောင်ဆက်ကုန်မှာရောက်ခဲ့ထွပြေးတင်းချောင်ခင်နေရတဲ့ဒီလူသတင်းလောက်ကသူတို့ရဲ့အဓိကစင်တာကလည်းပဲဒီမြန်မာနိုင်ငံတွင်းကိုသူတို့ရဲ့ငွေရေးနေရာမှာပေါ့လေအထူးတကားဒီတခြား minority တွေနဲ့တခြားလူမျိုးစုတွေနဲ့အထူးတကားရှင်တွေ့နေတဲ့အချိန်ကိုဝေးသူတို့ကဒီကထပ်ပြီးတော့သူတို့အဲ့လိုမျိုးဆောင်းမြုံနေတာဖြစ်ပါတယ်အဲဒါမဲ့တခုကန်ဆိုးတာကဒီလိုမျိုး conflict တစ်ခုကိုပြည့်ရှင်းဖို့ဆိုလို့ရှိရင်လေဒီမှာ conflict resolution ရဲ့ theory ကိုထောက်ထားတဲ့ဒေါက်တာ William ပေါ့လေသူကပြောရလဲဆိုလို့ရှိရင် conflict တစ်ခုကိုပြည့်ရှင်းဖို့ဆိုလို့ရှိရင်လေနှစ်ဖက်ပေါ့လေ bilateral peace willingness အရင်ကြီးပါလေလို့ပြောတယ်။ဥမာတစ်ဖက်ကရင်းပြည့်ရှင်းတယ်ကျွန်တော်အထူးတော့နေတိုင်ရှင်းတယ်လူမျိုးသဟာသရာရှိရှိကျွန်တော်နေတိုင်ရှင်းတယ်ဒါပေမဲ့နောက်တစ်ဖက်ကဆိုလို့ရှိရင်လေအဲ ignore လုပ်လိုက်တယ်ဆိုလို့ရှိရင်ဒါစိတ်မဝင်စားဘူးဆိုလို့ရှိရင် willingness မပါဘူးဆိုလို့ရှိရင်လည်းအဲ conflict က rightness မဖြစ်ဘူးလေ conflict rightness မဖြစ်တာကကြတော့ conflict ရဲ့အပြည့်တစ်ခုရောက်ဖို့တူပါရင်ဝေးတော့တရှိပါပြောပါတယ်အဲ့တော့ဆိုတော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲဒီအဲဒီ Ranger နဲ့တခြား community တွေနဲ့ဒီနှစ်ဖက်ပေါ့လေကျွန်တော်တို့ bilateral time နဲ့ bilateral time ဆိုတာကနှစ်ဖက်ဒီအရေးဖက်အပွေဆွေးတွေပေါင်းပြီးတော့မှကျွန်တော်တို့ဒီ peaceful negotiation တစ်ခုစီတွားမယ်ဆိုလို့ရှိရင်လည်းဒီကိစ္စမှာအမြင့်ဆုံးကျွန်တော်တို့ငင်းငင်းချင်းချင်းရကံပြည်ရဲ့တည်ဆောက်ရေးကိုကျွန်တော်အဓိကတပ်ပြီးတော်လာမယ်လို့ကျွန်တော်သုံးသပ်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးမင်းနဲ့မိကုန်းတွေကိုအချိန်ပေးဖြေချပေးတဲ့ကုစားနီဆိုးကိုကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်
။ဒီကုတော့ပိတ်ခေါ်တာနဲ့ကျေးဇူးများရှင
်ဟုတ်ကဲ့ရှင်
view American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေမှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်တဲ့ view ရေမနေ့ခင်း radio အစီအစဉ်ပထမပိုင်း9ရက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။ လိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ် VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်းနာယူဝက်နဲ့စနစ်တနုနေနေ့မှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုလူမျိုးစွေရုပ်တံလိုင်း VOA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။2018ခုနှစ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတာကြောင့်မြန်မာစစ်ကောင်စီဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ ICC ရှေ့နေချုပ်က ICC တရားသူကြီးတွေစီနိုဝင်ဘာ28ရက်နေ့ကရှောက်ထားခဲ့ပါတယ်။ဘာပင်များဖြစ်လာနိုင်ပါသလဲ။မီဒီယာပေါ်မှာတွေ့ရတဲ့အမြင်တွေကိုစောင်းပါရှင်ပြည်သွင်းနိုင်မှာတင်ပြထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေICC မှာဖမ်းဝရမ်းလျှောက်ထားခြင်းဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကိုထိခိုက်စေနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ရဲ့ရှေ့နေတုတ်ကာရင်ခန်းကနိုဝင်ဘာ28ရက်နေ့မှာလျှောက်ထားလိုက်တဲ့ဆိုတဲ့သတင်းဟာပြည်တွင်းပြည်ပမီဒီယာတွေမှာဦးစားပေးသတင်းဖြစ်ခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့လျှောက်ထားရခြင်းအကြောင်းရင်းကတော့2019ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလကုန်အထိရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့စစ်စင်ရေးတွေမှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်ဆိုတဲ့အချက်ကြောင့်ဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်သလို ICC ရဲ့ပြောဆိုချက်တွေကိုအတိမတ်မပြုဘူးလို့ချက်ချင်းပဲပြန်လည်တုံ့ပြန်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ပေးဖို့ခိုင်လုံသောအကြောင်းအချက်တွေရှိမရှိဆိုတာကို ICC တရားသူကြီး၃ပါဝင်တဲ့အဖွဲ့ကအဆုံးပြတ်ပေးမှာပါ။ဆုံးပြတ်ချက်အတွက်အချိန်ဘယ်လောက်ယူရမယ်ဆိုတာအတိအကျပြဋ္ဌာန်းထားတာမရှိပေမဲ့ရေးပူရအားဖြင့်ကတော့ရက်ပေါင်း90 3လအတွင်းဆုံးပြတ်ပေးလို့ရှိတယ်လို့သိရပါဗျ။စီးရီးယားသမ္မတအာဆတ်ကိုဖမ်းဝရမ်းထုတ်ပေးဖို့ ICC ကိုလျှောက်ထားတုန်းကအချိန်၈လကကြာမြင့်ခဲ့တာတွေ့ရပေမဲ့လို့မကြသေးခင်က2024နိုဝင်ဘာ21ရက်နေ့မှာ ICC ရဲ့ဖမ်းဝရမ်းထုတ်ရှင်းခံခဲ့ရတဲ့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့အစ္စရေးကာဝေးဝန်ကြီးဟောင်း UF Galland တို့တုံးက56ရက်နှစ်လကအကြာမှာ ICC တရားသူကြီးတွေကဖမ်းဝရမ်းထုတ်ပေးခဲ့တာတွေ့ရပါတယ် ICC ဟာလူမျိုးပြုံးစည်စစ်ရာဇမှုများနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်သည့်ရာဇမှုများအပါအဝင်ကြည်လေသောနိုင်ငံတကာရာဇဝမှုများဖြင့်စွဲချက်တင်ခံရသူများကိုစုံစမ်းစစ်ဆေးပြီးအမှုစီရင်ရန်တည်ရှိနေသောရာဇဝခုံရုံတစ်ခုဖြစ်ကြောင်းသိရပါသည်။ ICC လို့ခေါ်ကြတဲ့ International Criminal Court နိုင်ငံတကာရာဇဝတရားရုံးကို2002ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးနယ်သာလန်နိုင်ငံဒီဟိတ်မြို့မှာအခြေစိုက်ပါတယ်။တချို့ကလည်း ICC ကိုအပြည်ပြည်ဆိုင်ရာရာဇဝခုံရုံလို့လည်းသုံးလို့ရှိပါတယ်။ ICC ကိုတည်ထောင်ဖို့1998ခုနှစ်ကအီတလီနိုင်ငံရောမမြို့မှာပြုလုပ်တဲ့အစည်းအဝေးတစ်ခုမှာသဘောတူညီချက်ရရှိခဲ့ကြတာပါ။ဒါကြောင့်လေသဘောတူညီချက်ရရှိခဲ့ရာမြို့ကိုအစွဲပြုပြီးရောမသဘောတူညီချက် Rome Step 2လို့လည်းခေါ်ကြပါတယ်။ ICC ဟာ ICJ လို့ခေါ်တဲ့နိုင်ငံတကာတရားရုံးလိုပဲကုလသမဂ္ဂအဖွဲ့ကြီးရဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ICC အဖွဲ့ဝင်နိုင်ငံပေါင်း124နိုင်ငံရှိကြောင်းသိရပြီးအာဆီယံ10နိုင်ငံမှာတော့ကမ္ဘောဒီးယားတနိုင်ငံသာ ICC အဖွဲ့ဝင်ဖြစ်ပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်ဘူး။ဒါကြောင့် ICC ရဲ့ဆုံးဖြတ်ချက်ကိုလိုက်နာစရာမလိုဘူး။အကျုံးမဝင်ဘူးလို့ထောက်ပြကြသူတွေလည်းရှိပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက် ICC အနေနဲ့စုံစမ်းစစ်ဆေးပိုင်ခွင့်ရှိတယ်။ဒါကြောင့်လဲ ICC က၎င်းတို့ရဲ့ရှေ့နေချုပ်ကို2019ခုနှစ်ကတည်းကရိုဟင်ဂျာတွေမောင်းထုတ်ခံရတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့အခွင့်အာဏာပေးအပ်ထားတာဖြစ်တယ်လို့ဆိုသူတွေလည်းရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်ဖန်ရန်ထုတ်ခံရရင်တော့ဗိုလ်ချုပ်မူကြီးမဲအောင်လိုင်အနေနဲ့ ICC အဖွဲ့ဝင်နိုင်ငံတွေကိုခရီးသွားရင်ဖမ်းဆီးခံရနိုင်တဲ့အန္တရာယ်ရှိပါတယ်ဘာကြောင့်လဲဆိုတော့ ICC အဖွဲ့ဝင်နိုင်ငံတွေဟာ ICC ကဖန်ရန်ထုတ်ခံထားရသူကိုဖမ်းဆီးပေးဖို့တာဝန်ရှိတာကြောင့်ဖြစ်ပါတယ်ကြုံမှုကြီးမဲအွန်လိုင်းကိုဖန်ရန်ထုတ်ဖို့ ICC ရှေ့နေကြုတ်က ICC ကိုရှောက်ထားတာကိုကြိုးဆိုကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ၊ကရင်အမျိုးသားအစည်းအရုံး KNU ၊ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့ချင်းအမျိုးသားတပ်ဦး CNF တို့ကနိုဝင်ဘာ30ရက်နေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဲ့ဒီကြေညာချက်မှာအိမ်နီးချင်းနိုင်ငံများ ASEAN ၊ကုလသမဂ္ဂနဲ့နိုင်ငံတကာအသိုက်အဝန်းတွေလည်းစစ်ကောင်းဆောင်ဥဆောင်လျက်ရှိသည့်စေအုပ်စုနှင့်ပုံစံမျိုးမျိုးဖြင့်ပြုလုပ်နေသောဆက်ဆံရေးများကြောင့်လူသားမျိုးနွယ်အပေါ်ကျူးလွန်သောယာစုမှုများဖြစ်ပွားခြင်းကိုအားပေးသည့်အခြေအနေမဖြစ်ပေါ်စေရန်တတိမူကြရန်လိုအပ်လာပြီဖြစ်ကြောင်းဖော်ပြထားပါသည် ICC ရှေ့နေချုပ်အနေနဲ့ဖန်ရန်ထုတ်ပေးဖို့ခြောက်ထားတာဟာမြန်မာစစ်ကောင်းဆောင်ကိုကြီးကြီးမားမားထိခိုက်စေတယ်လို့လူအခွင့်ရေးရှေ့နေကြီးဦးအောင်ထူးက ARD သတင်းဌာနကိုပြောပါတယ်လူခွေရှိနေကြီးဦးအောင်ထူးက ICC ကဖမ်းရမ်းတာထုတ်ပေးခဲ့ရင်စစ်တပ်တွင်းမှာလည်းထိခိုက်မှုတွေရှိနိုင်တယ်။ငါတို့တပ်မတော်ခေါင်းဆောင်ကြီးကကပ္ပရဆိုးကောင်ကြီးပါလားဆိုတဲ့အမြင်တွေတက်ထဲမှာပြန့်သွားနိုင်တယ်။အာဆီယံအပေါ်မှာလည်းရိုက်ခတ်လာနိုင်ပါတယ်။ပြီးရင်တရုတ်အပေါ်မှာလည်းရိုက်ခတ်နိုင်တယ်။တရုတ်ရဲ့ One Belt One Road လို့ခေါ်တဲ့ရပ်ဝန်းတဲ့ကမ္ဘာလမ်းကမ္ဘာလုံးဆိုင်ရာစီမံကိန်းကြီးကိုထိခိုက်နိုင်တယ်။တရုတ်အနေနဲ့လည်းစဉ်းစားလာရနိုင်တယ်မဲအောင်လိုင်းကြောင့်ရပ်ဝန်းတဲ့ကပတ်လန်းစီမံကိန်းကြီးကိုထိကြက်ခံမလားတကောင်ကျွေးပြီးအကုန်စားမလားဒါမှမဟုတ်တကောင်အတွက်အကုန်နစ်နာခံမလားဆိုတာတရုတ်လည်းစဉ်းစားရမယ်ထင်တယ်လို့လူခွင့်ရေးရှေ့နေကြီးဦးအောင်ထူးက ARD နဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ
်ဝါရှင်တန်ပို့စ်သတင်းစာကြီးကတော့
2019ခုနှစ်ကရိုဟင်ဂျာတွေကိုဖိနှိပ်ချေမှုန်းခဲ့စဉ်ကလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ယာစွန်းမှုတွေမှာအဓိကတာဝန်ရှိသူဟာမဲအောင်လိုင်းဖြစ်တယ်ဆိုတာယုံကြည်လောက်တဲ့ခိုင်မာတဲ့တက်တည်အထောက်အထားတွေရှိတယ်လို့ ICC ကပြောတဲ့အကြောင်းရေးသားပါတယ်။နိုင်ငံရေးသူတွေတူကတော့အခုလိုမဲအောင်လိုင်းကိုဖမ်းရမ်းထုတ်ဖို့လျှောက်ထားတဲ့ကိစ္စဟာ2019ကကျူးလွန်ခဲ့တာတွေဆိုပေမဲ့လို့အခုလက်တလောအာဏာသိမ်းပြီးနောက်ပိုင်းမှာအယက်သားတွေမြို့တွေရွာတွေကိုအဆက်မပြတ်ရဲရဲဆက်ဆက်ဘုံကျဲတိုက်ခိုက်နေတာတွေကလည်းဖမ်းရမ်းအတွက်တွန်းအားဖြစ်စေတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာစစ်ရာဇဝမှုကျူးလွန်နေတဲ့စစ်တပ်ဟာပြစ်ဒဏ်ပေးခြင်းမခံရဘဲအပြစ်တွေကနေကင်းလွတ်ခွင့်ရနေတာကိုအဆုံးသတ်သွားအောင်နိုင်ငံတကာရဲ့အာထုတ်မှုအဖြစ်ရှုမြင်ပါတယ်လို့သဘောထားမှတ်ချက်ပေးပါတယ်။ ICC ရှေ့နေချုပ်ကယ်ရန်ခမ်ကတော့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းရမ်းထုတ်ပေးဖို့လျှောက်ထားတာဟာအရင်ဆုံးလျှောက်ထားခြင်းဖြစ်ပြီးမြန်မာအကြီးအကဲအရာရှိတွေအတွက်နောက်ထပ်ဖမ်းရမ်းတွေထပ်လာအောင်မယ်လို့ဆိုပါတယ်။ICC တရားသူကြီးတွေကဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖမ်းဆီးဖို့ရန်ထုတ်ပေးမှာလား ICC ရှေ့နေချုပ်အနေနဲ့နောက်ထပ်ဘဲသူတွေကိုဖမ်းရန်ထုတ်ဖို့ထပ်လျှောက်ထားမလဲဆိုတာကတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ဆောင်းပါချင်း James ရွှေကတော့မြန်မာစစ်အုပ်စုခေါင်းဆောင်မင်းအောင်လှိုင်အားဖမ်းရန်ထုတ်ပေးရန်အပြည်ပြည်ဆိုင်ရာရာဇဝတ်တရားရုံး ICC ၏တောင်းဆိုမှုကိုဒီမိုကရေစီဘက်တော်သားများကမဟာဗျူဟာမြောက်နိုင်ငံရေးအခွင့်အလမ်းတစ်ခုအနေဖြင့်အကျိုးရှိဆုံးအသုံးချနိုင်ရန်အရေးကြီးပါသည်လို့ ARD ကဖော်ပြတဲ့မင်းအောင်လှိုင်ကို ICC ဖမ်းရမ်းတောင်းဆိုမှုနောက်ဆက်တွဲဘာတွေအသုံးချသင့်တယ်လဲဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ခွင့်ကြမတ်စုများအစီအစဉ်မှာအာနာသိပြီးနောက်ပိုင်းမှာစံတဲ့အခြေခံစားတောက်ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကအဆမတန်ပြင်းထန်လာခဲ့ပါတယ်ပြပပေါက်ဈေးနဲ့စံကုန်တွေညွန့်ဈေးကကွာဟနေပါတယ်ISP မြန်မာကတုံ့တက်ထားလာကိုနားဆင်ကြအောင်ပ
ါအာနာသိမ့်မှုအလွန်အစမတန်မြင့်တက်လာတဲ့ကုန်စည်နှုန်းတွေကြောင့်အမျိုးသမီးအိမ်ရှင်မတွေအတွက်ခေါင်းကိုက်ဆရာဒုက္ခဖြစ်လာပါတယ်အာနာမသိန်းခင်2021ခုနှစ်ဇန်နဝါရီလတုန်းက စံကျန်းတပီကို825ကျပ်ပဲရှိပါတယ်အခုနှစ်ဩဂုတ်လမှာတော့2330ကျပ်ထိမြင့်တက်လာပါတယ်ဒီမြင့်တက်လာတဲ့ဈေးကစံကုန်သေးရင်းညွှန်းဈေးသာဖြစ်ပါတယ် ISP မြန်မာရဲ့လေးလာချက်တွေအရပြင်ပဈေးကွက်မှာဈေးအနည်းဆုံးစံကတပီကိုပြန်မြ9100ကျပ်ပါဒီပြင်ပပေါက်ဈေးကစံကုန်သေးရည်ညွှန်းဈေးထက်နှစ်ဆကျော်မြင့်မားနေတာပါစံတမကအခြေခံစားတောက်ကုန်ဖြစ်တဲ့စီဈေးကလည်းတဟုန်တိုးမြင့်တက်လာပါတယ်အာနာမသိန်းခင်ဇန်နဝါရီလကစားအုပ်စီတပိတ်တာကို2358ကျပ်ပဲရှိပါတယ်2024ခုနှစ်ဩဂုတ်လမှာ6385ကျပ်ထိသုံးစာနီးပါးမြင့်တက်လာပါတယ်ဒါကစစ်ကောင်စီရဲ့ရည်ညွှန်းဈေးပါစစ်ရေးပဋိပက္ခပုံပြင်းထန်တဲ့ဒေသတွေမှာတော့ဒီရည်ညွှန်းဈေးထက်ငါးစာနီးပါးပိုမြင့်မာပါတယ်ကချင်ပြည်နယ်မှာစားအုပ်စီပေါက်ဈေးကတပိတ်တာကို7,000အထိရခိုင်နဲ့ရှမ်းပြည်နယ်မှာတော့7,000ခွဲအထိမြင့်တက်နေတာပါအခြေခံစားတောက်ကုန်ဈေးနှုန်းတွေတဟုန်တိုးတက်လာပေမဲ့အများပြည်သူရဲ့လောက်ခလာစားကတိုးမလာပါဘူးမြန်မာနိုင်ငံမှာအခြေခံလောက်ခလာစားက4,800ကျပ်သာရှိခဲ့တာပါ2024ခုနှစ်ဩဂုတ်လမှာတော့စစ်ကောင်စီက6,800ကျပ်ကိုပြင်ဆင်သတ်မှတ်ပေးခဲ့ပါတယ် ISP မြန်မာရဲ့လေလာချက်တွေအရလက်တွေ့မှာအခြေခံလောက်ခလစာ4,800ကျပ်တောင်မရတဲ့သူတွေရှိနေသေးပါတချို့လတွေမှာအမျိုးသမီးတွေရဲ့လောက်အားခါက4,800ကျပ်တောင်မရကြပါဘူးအခုလိုတက်လာတဲ့ကုန်စည်နှုန်းနဲ့မလောက်ငါတဲ့လောက်ခလာစားကြောင့်ထမင်းနဲ့မှန်ဖို့တောင်ခက်ခဲလာကြပါတယ်။အသားနဲ့ငါးကိုလျှော့စားတာတွေအလိကျပေါက်ပင်တွေကိုဟင်းအဖြစ်ချက်စားကြတာတွေနဲ့ဖြည့်ရှင်းနေကြရပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ကလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။အခုဆက်လက်ပြီးလူတို့မြင်တွေကိုနားထောင်ကြအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးတန်တာကျော်ကတင်ပြပြကြပေးထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ထောင်ဆိုတဲ့သောရရှင်က Hello လိုင်းထွန်မီတာနဲ့ဖမ်းယူနာဆင်နေတာပါ네ဘက်မှာပါလို့စာတူတူလေးရေးလာပါရင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ဟိုတလောကမနက်ပိုင်းရေဒီယိုစီစဉ်လိုင်းထွန်မီတာထုတ်လွှင့်မှုရပ်ထားတာပြန်ပြီးနားထောင်လို့ရပါပြီနော်အသေးစိတ်မီတာလိုင်းတွေကိုရေဒီယိုမှာနေ့စဉ်ကြီးညာပေးနေပါတယ်ရှင်ယနေ့ရဝေးကနေပြီးလိုင်းထွန်မီတာနဲ့အားပေးနေကြတဲ့ VOA ချစ်တော်ရရှင်တွေရေဒီယိုလိုင်းတွေကိုလဲလဲကူကူဖမ်းယူပြီးတော့ဒါကလည်းအတန်အနှောက်အယှက်ကင်းကင်းသတင်းတွေနားထောင်နိုင်ပါစေလို့ဆုတောင်းပါတယ်ပေးရင်ကင်းကကျမ်းမာပါစေလို့လည်းဆုတောင်းပေးချင်ပါတယ်။ကွန်မိုးဆောင်ဒီမိုကရေစီဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE VOE ကထုတ်လွှင့်တဲ့တပတ်စာအစီအစဉ်တွေကိုနားထောင်ရတာနိုင်ငံရေးဗဟုသုတရတွေလည်းတိုးလာသလိုကမ္ဘာပေါ်ကအကြောင်းတွေကိုယ့်ရဲ့ပြည်ရင်းကအကြောင်းတွေကိုသိရကျမ်းမာရေးနဲ့ပတ်သက်တဲ့ဗဟုသုတရတွေလည်းရတော့ VOE ကိုကျေးဇူးတင်လျက်ပါဗျာ။ VOA ဝိုင်းတော်သားဝိုင်းတော်သူတွေအားလုံးဘေးကင်းကျန်းမာကြပါစေအဆင်အားပေးလျက်ပါတယ်ဟုတ်ကဲ့ကြီးစုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်မလဲကျေးဇူးတင်လို့စာရေးမယ်ဆိုတဲ့စိတ်ကူးနဲ့အီးမေးလ်ကနေပထမဦးဆုံးအချိန်စာရေးပို့လာသူကတော့ဩစတြေးလျတိုက်အနောက်ချမ်းပါသ်မြို့ကမတ်ဆန်ဝင်းကြီးဖြစ်ပါတယ်အခုလိုစာရှိရှိတစောင်ရေးလာတဲ့အတွက်အရင်ကျေးဇူးတင်ကြောင်းပြောချင်ပါတယ်နော်သူကအတိုင်းပြည်အတွက်အသက်ဆွန်တိုက်ပွဲဝင်ပေးနေကြသူတွေကိုအထူးလေးစားကြောင်းပြောလာပါတယ
်အာနာသိန်းကလေးကမြမပြည်အကြောင်းကိုသိချင်လို့ VOA ကိုနားထောင်တာအခုချိန်ထိပါနောက်လဲဆက်နားထောင်နေပါမယ်Firstly ဝေဖန်ပါဆိုလို့ America ရွေးကောက်ပွဲမှာ VOA က Democratic ဘက်ကရပ်တည်တယ်လို့ခန်းစားမိပါတယ်။တမရလောင်းဒုတမရလောင်းစကရေလူပွဲအပီ VOA ရဲ့အာဘော်တွေဆိုရင်တိတာလွန်အားကြီးသလားလို့ပါ။ America နိုင်ငံကြီးအကြောင်းတွေတင်ဆက်တိုင်းလဲ Democratic ဘက်ကရပ်တည်ပေးနေတယ်လို့ပဲနော်။ Secondly မြန်မာပြည်ရဲ့သတင်းမှန်တွေတင်ဆက်ပေးတာအရန်ကျေးဇူးတင်ပါတယ်။ကျမတို့လိုအဝေးရောက်နေသူတွေကမြန်မာပြည်နဲ့နှီးအောင် VOA လို့သတင်းဌာနကလမ်းခင်းပေးတယ်လို့ဖြစ်နေပါတယ်။အဖွဲ့သူအဖွဲ့သားအလုံးချမ်းမှချမ်းသာကြပါစေလို့ဆုတောင်းပေးပါရစေ။ Finally မြမပြည်ကပြည်သူတိုင်းရင်းသားအလုံးအပါအဝင်အလုံးအတွက်ကိုဆုတောင်းပေးပါရစေ။ကျမတို့လိုပြည်ပရောက်နေတဲ့သူတွေဟာလည်းပြည်ရင်းကသူတွေခံစားချက်လောက်မဟုတ်ပေမဲ့ထပ်တူအမျှစိတ်ပိုင်းဆိုင်ရာခံစားကြရပါရစေ။တော်လှန်ရေးရဲဘော် PDF အသီးသီးတိုင်းရင်းသားရဲဘော်အသီးသီးကိုလည်းအထူးကျေးဇူးတင်ကြောင်းတော်လှန်ရေးရဲဘော်တွေနဲ့အတူမြမပြည်သူပြည်သားအလုံးအားတင်းထားကြပါလို့ VOA ကနေတဆင့်တောင်းပန်စကားအားပေးစကားလေးပါပါရစေအကျန်းဖက်ဖက်စစ်လက်အောက်ကနေအမြန်ဆုံးလွတ်မြောက်ပြီးတော့မြမပြည်ကြီးအေးအေးချမ်းချမ်းညီကိုမောင်နှမတငယ်ချင်းကောင်းတွေလို့နေနိုင်ကြပါစေလို့အမြဲဆုတောင်းပေးပါရစေတော်လှန်ရေးမှာပစ္စည်းအချိန်အထူးသဖြင့်မုံမြတ်ပြီးတခုတည်းပိုင်ဆိုင်တဲ့အသက်ကိုလှူကြသူများကိုလည်းစိတ်แท้အစဉ်လေးစားလျက်ပါရှင
်မြမသာမေးတာကြတော့ spelling နေမှားရင်တောင်းပန်ပါတယ်ဟုတ်ကဲ့စလုံးမောင်းမှားတာကြတာလည်းကတော့အပြော့ပဲလို့ပြောချင်ပါတယ်ရှင်တချို့စာတွေဆိုရင်ဒီဝါကြတော့မဆုံးလို့ကိုကိုယ်တိုင်အဆုံးသက်ပြီးတော့ဖြည့်ဖတ်ရတာရှိပါတယ်နော်ဒီတော့စလုံးမောင်းကတော့အစိတ်ချပါဖတ်တတ်ပါတယ်ကျွမ်းပါတယ်လို့ပြောချင်ပါတယ်ဒီတော့ရှင်ရေးသွားတာရှင်းပါတယ်တော်လည်းရေးအတွက်အသက်ဆွနေတဲ့သူတွေကိုအထူးကျေးဇူးတင်ကြောင်းပြောရင်းနဲ့မြန်မာပြည်အတွက်ငြိမ်းချမ်းစေဖို့ဆုတောင်းပေးလာတာပါဒီမှာတစ်ခုပဲပြန်ပြောချင်တာကဒီအမေရိကန်နိုင်ငံရေးသတင်းတွေတင်ဆက်တဲ့ခါမှာကျွန်တော်တို့တစ်ဖက်သက်ဖော်ပြတင်ဆက်လို့မရဘူးဆိုတာပါရှင်ဒီသတင်းဌာနတစ်ခုကဗက်လိုက်တယ်ဆိုတာဒါကတီးတန့်ရက်တည်းရဲ့သတင်းဌာနအဆင်အမှန်လည်းမဟုတ်တယ်လို့ကျွန်တော်တို့အားလုံးသတင်းတော်ချင်းဝတ်နေလည်းမညီပါဘူးဒီမှာဖြစ်နိုင်တာကဒီမိုကရက်တစ်သတင်းလွှင့်တဲ့အခါမှာဒီမိုကရက်တစ်ဒီဘက်ကနေအတန်လိုက်တယ်လို့သောရရှင်တချို့ကထင်တယ်လို့မျိုး Republican သတင်းလွှင့်တဲ့အခါမှာလည်း Republican တွေဘက်ကလိုက်ပြောတယ်ဆိုပြီးတော့ထင်ခံရတာရှိပါတယ်။ဒါကတော့နှစ်ဖက်အမြင်ဖြစ်ပါတယ်။ဒါပေမဲ့လည်းအခုလိုမျိုးကိုယ်ပိုင်အမြင်ကိုရေးပြလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။နောက်အချိန်ရရင်စာထပ်ရေးပါအောင်လို့မှာချင်ပါတယ်ရှင်။မင်္ဂလာပါခင်ဗျာလို့အစာချီလာတဲ့ဦးလေးငယ်ဆိုတဲ့တော်ရှင်ကကျွန်တော်ကတစ်ချိန်ကတတိယနှစ်တက္ကသိုလ်ကျောင်းသားအခုလက်ရှိတော့စင်ကိုဆောက်လုံကြီးကအလုပ်သမားတဦးပါမေတ္တာရက်ခံအပ်ပါတယ်ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်သူကမြန်မာနိုင်ငံတိုးတက်ရေးသူစဉ်းစားမိတာလေးကိုရေးလာပါတယ
်စဉ်းစားမိတာလေးတစ်ခုကမြန်မာနိုင်ငံကတက်ဆိုင်သူအားလုံးကို BOA ရဲ့ပြည်သူပေးစာကဏ္ဍကတဆင့်ရင်ဖွင့်ခြင်းလို့ပါလက်ရှိစစ်တပ်သုံးနေတဲ့ငွေတွေရဲ့ပြည်သူတွေရဲ့စုပေါင်းပြီး PDF ကိုထောက်ပံ့တဲ့ငွေတွေရဲ့တော်လာရေးအတွက် project အမျိုးမျိုးကရတဲ့ငွေတွေရေကိုစီရေးအခြေခံလူရန်းစာအိုးအိမ်မဲ့ဖြည့်ရေးမှမတုံးပဲအနာကတ်လူငယ်မျိုးဆက်တွေရဲ့ပညာရေးမှသာအသုံးပြုလိုက်ရင်အန်ဒီတော်ဆန်းစုကြည်ပြောခဲ့သလိုစင်ကာပူကို10နှစ်အတွင်းမကျော်နိုင်ရင်တော့နောက်နှစ်50အတွင်းတန်းတူရင်းပေါင်းတန်းနိုင်လိမ့်မယ်လို့ယုံကြည်ပါတယ်တက်ဆိုင်သူအလုံးအမြင့်မှန်ရသင့်ကြပါပြီတချိန်ကတတရားနှစ်တက္ကသိုလ်ကျောင်းသားအခုလက်ရှိတော့စင်ကာပူဆောက်လုပ်ရေးကလုတ်သမားတူကမေတ္တာရက်ခံအပ်ပါတယ်
။ဟုတ်ကဲ့။ပညာရေးတစ်ခုလည်းမဟုတ်ဘဲနဲ့အဖက်ဖက်ကလိုအပ်ချက်ရှိနေတာကဒီသောရရှင်ရဲ့အလုတ်ကတက်တည်ပြနေတယ်လို့ပါပဲနော်။မြန်မာနိုင်ငံတွင်းမှာအလုတ်ကန်ခွင့်ရေးမရှိတာမလို့သူ့လိုမျိုးနိုင်ငံရဲ့ခြားထွက်နိုင်တဲ့သူတွေကလည်းနိုင်ငံသားသွားပြီးတော့အလုတ်လုတ်ချရတာမလို့လူရင်းမြေရိုးဖိတ်ဆုံးရှုံးမှုကမြန်မာပြည်မှာအထူးနှင်းနာကြီးတဲ့အချက်ဖြစ်တယ်လို့ပညာရှင်တွေထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင် ကနပြောသွားသလိုပဲဒီမြန်မာနိုင်ငံကနေပြောနိုင်ငံသားကိုလူရင်းမြစ်ရုပ်ဖိတ်ဆုံးရှုံးမှုတစ်ခုဖြစ်နေဒီသောရရှင်မျိုးမင်းဆိုတဲ့သောရရှင်မလေးရှားမှာအလုပ်လုပ်နေပါတယ်ဆိုပြီးအခုလိုစာရေးလာတာပါ
ကျွန်တော်ကလက်ရှိမလေးရှားမှာ UN နဲ့နေတာပါအဖေမိမနဲ့နှစ်နှစ်ကျော်သမီးလေးကတော့မြန်မာပြည်မှာပေါ့မြန်မာပြည်ကတိုက်ပွဲတွေကြောင့်စိုးရိမ်နေရပါတယ်ဒါပေမဲ့လည်းနေဖို့ကအခက်အခဲဖြစ်လို့အဆင်မပြေပါဘူးမလေးရှားမှာလည်းအလုပ်ကအဆင်မပြေပါဘူးတတိယနိုင်ငံကိုမြန်မြန်လေးထွက်ချင်ပါတယ်UN ရုံးကိုစာပို့ပေးမယ်လဲထူးခြားမှုမရှိသေးလို့ပါဘလို့စူးစမ်းရမလဲဆိုတာလမ်းပြပေးပါလားလေးစားစွာနဲ့အခုကြီးအကြံဉာဏ်တောင်းခံအပ်ပါတယ် VOA ခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကဒီဒုက္ခတဲ့အဖြစ်နဲ့နိုင်ငံတတိယနိုင်ငံထွက်ဖို့အတွက်ရှောက်လွာတင်ထားဝင်ရပါတယ်နော်လမ်းပြပေးပါလားဆိုလို့ကျွန်တော်တို့ VOA သတင်းဌာနကသတင်းဌာနပဲဖြစ်တဲ့အတွက်ကြောင့်မလို့လမ်းပြဖို့အတွက်ကောဒီနီးလန်းနေနဲ့ပတ်သက်ပြီးလဲကျွန်တော်တို့မတိကြောင်ပြောချင်ပါတယ်ရှင်အဲ့မလေးရှားတို့ထိုင်းတို့မှာကအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းတွေရှိပါတယ်သူတို့နဲ့ဆက်သွယ်ပြီးတော့အကြံဉာဏ်တောင်းခံကြည့်ပါလို့ပဲပြောချင်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါရစေနော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ် Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးစင်ကြတယ်ဆိုရင်တော့ကျွန်တော်တို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတဲ့ကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဒီရက်နေ့ရဲ့ကင်းရှင်း၊ရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဘူလာနိုင်ငံကကက်သလစ်ဖျားရှိကိုကြောင့်တခုမှ AI ညာရီတုနည်းပညာကိုသုံးပြီးလာရောက်သူတွေနဲ့ယုံကြည်သူတွေရဲ့မိခွန်းတွေကို AI ကဖြည့်ပေးနေပါလေ။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့ရဘာဘဲယုတ်လေးတွေနဲ့အလှဆင်ထားတဲ့ဖျားရှိကိုကြောင့်တခုမှဇုံတွဲတွဲလက်ထပ်ခဲ့ကြပါလေ။ဒီလိုထူးထူးခြားခြားသတင်းတွေကိုကိုငင်းညာနဲ့မမ်းမြသေအောင်တို့ကတင်ဆက်ထားပါလေ။
ပိုလန်နိုင်ငံကကက်သလစ်ဖျားရှိခိုးကျောင်းတစ်ခုမှာ AI ဉာဏ်ရည်တုနည်းပညာအသုံးပြုပြီးလာရောက်သူတွေနဲ့ယုံကြည်သူတွေရဲ့မိခွန်းတွေကို AI ကဖြည့်ပေးနေပါတယ်။ညမွေးဖောင်တိန်မှင်နဲ့တည်ဖုံးနဲ့စောက်ထွေးတွေကိုပဲတစ်ချိန်လုံးသုံးနေပြီးတော့နည်းပညာခင်မှာနောက်ကျမကြံခင်စီဖို့အခုလို AI နည်းပညာကိုသုံးပြီးဖျားရှိခိုးကျောင်းဆောက်လုပ်ခဲ့တယ်လို့ဒီဖျားကျောင်းကဖုံးတော်ကြီး Radek Rakowski ကပြောပါတယ်။မူလတော့ကတော့ထုံးစံတိုင်းရိုးရာဖျားရှိခိုးကြောင်းတစ်ခုဆောက်ဖို့စဉ်းစားခဲ့ပေမဲ့နောက်ပိုင်းမှာစိတ်ပြောင်းသွားပြီးတော့ဖိုစနမျိုးအနောက်ဘက်ကလူနေထိုင်ရာအဆောက်အဦတစ်ခုရဲ့မြင်းညီတက်မှာကော်ဖီဆိုင်တစ်ခုနဲ့တူတဲ့ဖျားကြောင်းကိုဖန်တီးခဲ့တာပါဒီဖျားကြောင်းဝင်ဖို့အတွက်စမတ်ဖုန်းနေနဲ့သုံးတဲ့ app ကိုသုံးရမှာဖြစ်ပြီးတော့တကားဖွင့်တာမိဖွင့်တာနဲ့ကော်ဖီတောက်ဖို့ကော်ဖီဆက်သုံးဖို့အတွက်လည်း app နဲ့သုံးရမှာပါအတောင်မှတ်ထားနိုင်တဲ့ AI ဉာဏ်ရည်ဓူစနစ်ကိုမီးဖို့အတွက်ခလုတ်နီလေးတစ်ခုထားပေးထားပြီးတော့အကူအညီပေးသူရဲ့လမ်းညွှန်မှုအတိုင်းမီးမြန်းနိုင်ပါ रे မိခွန်းနေအတွက် AI က5စက္ကန့်ကနေ10စက္ကန့်အချိန်ယူမှာဖြစ်ပြီးခက်ခဲတဲ့မိခွန်းတွေအတွက်ဒီထက်အချိန်နည်းနည်းပိုယူမှာဖြစ်ပါ रे OpenAI ကုမ္ပဏီကတီထွင်တဲ့ ChatGPT နဲ့မတူတဲ့အချက်ကတော့ဒီ AI ဟာလက်ရှိအင်တာနက်ပေါ်မှာရတဲ့သတင်းစာစာအုပ်တွေနဲ့လေ့ကျင့်ထားတဲ့အပြင်တမချန်းစာနဲ့ကက်သလစ်အသင်းတော်ကျင့်ဝတ်တွေကိုပါလေ့လာထားပါတယ်။ဒီတွက်လည်းဖုံးတော်ကြီးတွေအစဉ်သင့်ဖြေနိုင်တဲ့မိခွန်းတွေကိုဖြေနိုင်မှာဖြစ်ပြီးတော့အချက်အလက်ကိုအခြေခံပြီးလူတွေကိုဆွဲဆောင်မှုရည်ရွယ်တယ်လို့ဖုံးတော်ကြီးရာကော့စကီကပြောပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့တော်မှာတော့ရာဘာဘဲယုံလေးတွေနဲ့အလှဆင်စီချဲထားတဲ့ဖျားရှိခိုးကြောင်တစ်ခုမှာဇုံတွဲတွဲလက်ထပ်ခဲ့ပါတယ်။သူတို့ရဲ့ချစ်ချင်းကိုပြဖို့အတွက်ရာဘာဘဲယုတ်လေးတွေပုံစံပါတဲ့လက်ထက်လက်ဆုပ်ကိုလည်းဝတ်ဆင်ပေးခဲ့ပါတယ်။ဒီဖျားเจ้าဟာဗာတီကန်နိုလို့စပိန်ဘာသာနဲ့ခေါ်ဆိုပြီးကက်သလစ်ခရစ်ယာန်တွေရဲ့ဂိုင်းချုပ်ဖုံးတော်ကြီးပုံရံအမင်းကြီးနေထိုင်တဲ့ဗာတီကန်မြို့တော်နဲ့ဘဲကိုစပိန်ဘာသာနဲ့ပေါင်းဆက်ခေါ်ဆိုထားတာပါ။လဘာဘီရဲကွက်အတွင်းမှာဟာသပညာရှင်လီယိုဘက်စီကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့သူတို့ဟာအပတ်စဉ်စုဝေးကြပါတယ်။2012ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ပစ္စည်းအသေးလေးတွေကိုတံမိုးထားဖို့နဲ့စတင်ခဲ့တာဖြစ်ပြီးဆိုရှယ်မီဒီယာလူမှုကွန်ရက်တွေရဲ့ကျေးဇူးကြောင့်ဒီဖျားရှိခိုးကြောင်ကိုလူသိများလာခဲ့တာပါတနင်္ဂနွေနေ့ဆိုရင်စူဝေးပွဲ3ကလုပ်ပေမဲ့လည်းထိုင်းစရာနေရာတော်မရတာများပါတယ်တခါစူဝေးရင်တနအီကြာပြီးတော့ဟာသပညာရှင်ဘက်စီဟာလက်ရှိကဘာပေါ်ကအဖြစ်ပြက်တွေကိုဘဲအော်တဲ့အတန်နဲ့ရောပြီးသူ့ရဲ့ပရိသတ်ကိုဖျော်ဖြေပါတယ်အခုလိုဖျော်ဖြေမှုဟာပျော်စရာကောင်းတာကြောင့်လူတိုင်းလာကြည့်ကြဖို့တက်ရောက်သူတဦးဖြစ်တဲ့ဇူဇန်နာပတ်စတာကဖိတ်ခေါ်ပါရခင်ဗျာ
ဂျာမနီနိုင်ငံအနောက်မြောက်ပိုင်းကရင်တယ်မြို့လေးရအိမ်တစ်ခုမှာခရစ်စမတ်တစ်ပင်နေနဲ့အပြည့်အလားဆင်းရင်ပြီးတော့တစ်ပင်အများဆုံးတနေရာထဲမှာထဲနိုင်တဲ့အိမ်ဖြစ်ကမ္ဘာစံရင်ချိုးလိုက်ပါတယ်ဂျီရိုမင်းမိသားစုအိမ်မှာခရစ်စမတ်တစ်ပင်ပေါင်း605ပင်ကိုအလှဆင်ထားပြီးတော့ကမ္ဘာစံရင်ချိုးလိုက်တာလို့ဂျာမနီစံရင် Institute အဖွဲ့ကအတည်ပြုပေးပါတယ်မီလုံးပေါင်း9,000ခရစ်စမတ်အလှဆင်ယူကလီပေါင်း132,000နဲ့ဆင်ထားတဲ့အတွေ့အယောင်ဆုံးတောက်ပါနေပါတယ်အခုလိုခရစ်စမတ်တစ်ပင်နဲ့အလှဆင်ရတာဟာသူ့အတွက်အနားယူအပန်းပြေစီပြီးတော့ဒီလိုလုပ်ရတာကိုနှစ်သက်တယ်လို့ရိုက်တာသတင်းဌာနကို Thomas Jerome ကပြောပါတယ်အင်တာနက်ရေချိုးခန်းတွေပါအပြည့်တစ်ပင်တွေဖြည့်ပြီးတော့အလှဆင်ထားပေမဲ့သူတို့အိမ်ခန်းနဲ့တမီးဖြစ်သူရဲ့အခန်းမှာတော့ဆင်ရင်ထားတာမရှိပါဘူးအိမ်နီးရန်အမိုးနဲ့ဒေါက်နေရာတိုင်းမှာတစ်ပင်တွေထည့်ထားပြီးပြီးခဲ့တဲ့နှစ်တွေကလည်းသူတို့အိမ်မှာကမ္ဘာစံချိန်6ခါချိုးခဲ့ပါတယ်2019ခုနှစ်ကနေ2022ခုနှစ်ထိ9ချိန်နဲ့2023ခုနှစ်မှာတစ်ချိန်စံချိန်တင်ခဲ့တာပါပြီးခဲ့တဲ့နှစ်ကတော့အပင်ပေါင်း955ပင်နဲ့စံချိန်ချိုးထားခဲ့ပြီးတော့ဒီနှစ်မှာတော့ဘာဆက်လုပ်နိုင်သေးလဲဆိုတာကြည့်ပြီး605ပင်နဲ့စံချိန်အစ်စ်တင်လိုက်ပါတယ်အပင်တွေအားလုံးမီးအလှထွန်းလိုက်တဲ့အချိန်မှာအလှဆုံးပါပဲလို့ဇနီးဖြစ်သူ Susan Jerome ကပြောပါတယ်ရှင်
ပြောရမယ့်ခင်စီစီတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါအခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်ဆီးရီးယားမှာအဆတ်တုတ်ကျသွားတာဟာတရားမျှတမှုအခြေခံဖြစ်ပြီးနှစ်ပေါင်းများစွာနှစ်နာခံစားခဲ့ကြရတဲ့ဆီးရီးယားပြည်သူတွေအတွက်တပိုင်းပဲမဲ့အခွင့်အမ်းဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်ဆီးရီးယားနိုင်ငံမှာကောင်းမွန်တဲ့အနာဂတ်တည်ဆောက်ဖို့အခွင့်အမ်းရှိပေမဲ့လက်တလောအခြေအနေကတော့မသေးချာမှုတွေနဲ့အန္တရာယ်ရှိတဲ့အခိုက်အတန့်တွေဖြစ်တယ်လို့ဆိုပါတယ်။ဆီးရီးယားပြည်သူအားလုံးကိုကိုစားပြုမဲ့ဖွဲ့စည်းပုံတင်တဲ့အစိုးရအသစ်ပေါ်ပေါက်လာရေးဟာဆီးရီးယားလူလူကိုယ်တိုင်ပဲဆုတ်ဖြတ်ရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုကတော့လူသားချင်းစာနာကူညီမှုတွေနဲ့တတ်နိုင်လောက်ကူညီသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။1984ခုနှစ်ကဆီးရီးယားနဲ့အပြည့်ရသဘောတူညီချက်အရဂိုလန်ကုန်းမြင့်ကစစ်မဲ့ဆုံဒေတာကိုအစ်ရွေးတက်တွေကယာယီသိမ်းယူထားတယ်လို့အစ်ရွေးဝန်ကြီးချုပ်နတ်တန်ယာဟုကပြောကြားလိုက်ပါတယ်။ဆီးရီးယားမှာဒုံးတွေကဆီးရီးယားအာဏာရှင်အာဆတ်ကိုဖျောက်ချလိုက်ပြီးတဲ့နောက်ဆီးရီးယားနဲ့အစ်ရွေးကတ်ရဲ့ဂိုလန်ကုန်းမြင့်ကနေဆက်တနေရာမှာအစ်ရွေးဝန်ကြီးချုပ်ကအခုလိုကြေညာပြောဆိုခဲ့တာပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာဇန်နဝါရီလ20ရက်နေ့သူတာဝီယူရာနဲ့အပြောင်းအလဲတွေကိုမြန်မြန်ဆန်ဆန်ဆောင်ရွက်သွားမယ်လို့တနင်္ဂနွေနေ့က NBC ရုပ်သံတွေ့ဆုံကမ်းမှာပြောကြားလိုက်ပါတယ်နိုင်ငံတွင်းသားနဲ့ချီတဲ့အထောက်အထားမဲ့ရွှေပြောင်းလာသူတွေကိုနေရာပြန်ပို့တာတွင်းကုန်ခွန်တင်ကြတဲ့နဲ့ဇန်နဝါရီလ6ရက်လွှတ်တော်ဝင်စီးနီးနဲ့အဒီကျုံးမှာပေါဝင်သူတွေကိုလူချင်းချမ်းသာဝင်ပေးတာတွေလုပ်မယ်လို့လဲသူကဆိုပါတယ်ခင်ဗျာအခုတော့အစည်းအဝေးကိုအဆုံးသတ်ပြရစီဒီနေ့မနေ့အစည်းအဝေးထုတ်လို့ရမှုကနားလာမှာထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကို VOA Internet စာမျက်နှာ bamis.voanews.com မှာလဲအတွက်တခုဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် ီမပြည်သူပြည်သားအလုံးနေပြော်ရဲမောချစ်ချင်းပေါ်ကျွတ်တင့်တဲ့ဘဝလှပတ်မဲ့၄ရက်တွေမနေ့အမြန်ရောက်ရှိနိုင်ကြပါစေကျွန်တော်တမောင်သားမှာ